Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်းကနေ2018ခုနှစ်စက်တင်ဘာလ22ရက်တောက်ကြနေမနက်ခင်းစီစဉ်ဒီကိုလိုင်းဒိုမီတာ24 32 40 49နဲ့50တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မကစုမော်ပါရှင်ဒီမနက်ခင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါရှင
်ကျွန်မကတော့စုမြတ်မော်ပါမြောက်ကိုရီးယားနိုင်ငံပေါ်အမေရိကန်အစိုးရကစီးပွားရေးဆိုင်ရာပြစ်မှတ်ထားပိတ်ဆို့တန်ခတ်မှုသစ်တွေချမှတ်လိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်နေတဲ့တန်တမန်တွေကြားမှာရခိုင်ပြည်နယ်အရေးကိစ္စကအဓိကထားဆွေးနွေးစရာကိစ္စတစ်ခုဖြစ်နေတယ်လို့အမေရိကန်တပ်အမတ်ကြီးကပြောကြားခဲ့ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီမနက်ခင်းသောတာရှင်တွေကို VOE ကတင်ဆက်ပေးမယ့်သတင်းထူးတွေထဲမှာဆိုရင်တော့ရခိုင်ရေးပြည်ပကနေပြောဆိုမှုတွေအပေါ်မှာမြမအစိုးရရဲ့သဘောထားဘယ်လိုရှိပါသလဲ။
ဒီစုဖက်တဲ့ဆိုတာဟာမျိုးခုနောက်ပိုင်းမှာသူကလည်းတစ်လက်ထက်မှာကျွန်တော်မတုံးပါဘူးတဲ့။ဘာပဲပြောသူတို့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုသူတို့နားလေတယ်။ဒါကိုပူပေါင်းဆောင်ရွက်ပါဆိုတော့ဖိတ်ခေါ်တယ်။အဲ့တော့ဒီအချင်းတွေကိုသူတို့ပေါပန်းနန်းနဲ့တန်တမိုင်း
ကုလသမဂ္ဂထွေထွေညီလာခံကိုမြန်မာနိုင်ငံကိုစားပြုရောက်ရှိနေတဲ့ဒီဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကပြောဆိုခဲ့တဲ့အကြောင်းဆွေးနွေးခဲ့မှကြာခင်နားဆင်ရဖို့ရှိပါတယ်ရှင်။နောက်ရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့နိုင်ငံတကာမီဒီယာတွေရဲ့သတင်းတင်ပြမှုနဲ့အပေါ်အများစုရဲ့အမြင်ရှင်းသွားအောင်ဘယ်လိုလုပ်သင့်ပါသလဲစတဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးကြပါလိမ့်မယ်ရှင်
။မြောက်ကိုရီးယားနိုင်ငံပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ်ကစီးပွားရေးဆိုင်ရာပိတ်ဆို့တန်ခတ်မှုသစ်တွေချမှတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ယန္တရားရှိနေချိန်မှာမြောက်ကိုရီးယားအစိုးရရဲ့ကုန်သွယ်ရေးလုပ်နေတဲ့လူပုဂ္ဂိုလ်တွေနဲ့ဒီစီးပွားရေးလုပ်ငန်းတွေကိုပိတ်မတ်ထားအရေးယူတန်ခတ်လိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ဘုံးနဲ့ပယ်ထိန်တုံးအစီအစဉ်တွေဟာကမ္ဘာကြီးရဲ့ငြိမ်းချမ်းလုံခြုံရေးကိုအကြီးအကျယ်ချိန်ချောင်းနေပြီးတော့ဆိုးဝါးတဲ့ရာဇဝတ်သားအစိုးရအတွက်ဗန်ဒါရဲ့အထောက်အကူပေးနေတာတွေကိုဘလို့မှလက်မခံနိုင်ဘူးလို့သမ္မတထရမ်ကပြောကြားခဲ့ပါတယ်။ရက်ဆက်တဲ့အစိုးရဟာသူ့ရဲ့ပြည်သူတွေကိုမလေးစားသလိုသူများနိုင်ငံတွေရဲ့အချုပ်အခြာကိုမလေးစားဘူးလို့လည်းပြောပါတယ်။တရုတ်ဗဟိုဘဏ်ကလည်းမြောက်ကိုရီးယားနဲ့ကုန်သွယ်ရေးလုပ်ငန်းတွေရပ်ဖို့အမိန့်ထုတ်ထားတယ်လို့အမေရိကန်သမ္မတကပြောပါတယ်။ဒါပေမဲ့ဒီပြောကြားချက်အပေါ်တရုတ်အစိုးရဘက်ကတုံ့ပြန်အတင်မပြုတ်သေးပါဘူး။အမေရိကန်အစိုးရကနောက်ဆုံးချမှတ်လိုက်တဲ့အရေးယူတန်ခတ်မှုအရဗန်ဒါရေးဌာနအာဏာပိုင်တွေအနေနဲ့မြောက်ကိုရီးယားနဲ့အယောင်အဝယ်ဝန်ဆောင်မှုနည်းပညာကုန်သွယ်သူလူပုဂ္ဂိုလ်ဒါမှမဟုတ်စီးပွားရေးလုပ်ငန်းမှန်သမျှအပေါ်ပြင်းပြင်းထန်ထန်ပြစ်မှတ်ထားအရေးယူနိုင်မှာဖြစ်ပါတယ်ရှင်။
တူရကီအနေနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေရှိခဲ့ပေမဲ့လည်းသမ္မတဒိုနယ်ထရမ့်ကတူရကီသမ္မတရီဆက်တယ်ပ်အာဒဝမ်ကိုချီးကျူးစကားပြောဆိုလိုက်ပါတယ်။သမ္မတအာဒဝမ်ဟာကမ္ဘာရဲ့အခက်အခဲဆုံးဒေသကိုဦးဆောင်နေရတဲ့မိတ်ဆွေတယောက်အဖြစ်သမ္မတထရမ့်ကချီးမွမ်းစကားပြောလိုက်တာပါ။နယူးယောက်မြို့ကုလသမဂ္ဂရုံးရှိဆန္ဒပြကြတဲ့အမေရိကန်နိုင်ငံသားတွေကိုတူရကီသမ္မတလုံခြုံရေးအဖွဲ့ကအကြမ်းဖက်လုပ်ရက်ကြောင့်နှစ်နိုင်ငံကြားတင်းမာမှုရှိနေခြင်းမှာပဲကုလသမဂ္ဂညီလာခံဘေးဘက်မှာတည်တံ့တွေ့ဆုံပြီးဒိုနယ်ထရမ့်ကတူရကီသမ္မတကိုလှိုက်လဲတဲ့ချီးမွမ်းစကားပြောခဲ့ပါတယ်။ထရမ့်နဲ့အာဒိုဗန်တို့မတွေ့ဆုံခင်နိုင်ပိုင်းအလိုနယူးယောက်ဟိုတယ်တစ်ခုကတူရကီအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေစီစဉ်တဲ့လူထုတွေ့ဆုံပွဲမှာအာဒိုဗန်မိကွန်းပြောကြားနေတော့အာဒိုဗန်ကိုအကြမ်းဖက်သမားလို့အော်ဟစ်ဆန္ဒပြခဲ့သူကိုအာဒိုဗန်ရဲ့လုံခြုံရေးတွေကထိုးကျိတ်ကန့်ကြောက်ခဲ့တာပါ။အာဒိုဗန်ကတော့ဒီလိုအကြမ်းဖက်သမားနှစ်ဦးကြောင့်ဒီပွဲအပြည့်မခံနိုင်ဘူးလို့ဝဲလာသူတွေကိုဖြေသိမ့်ခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းတွေတုန်းကလည်းဝါရှင်တန် DC မှာရှိတဲ့တူရကီတန်ယုံအပြင်ဘက်မှာဆန္ဒပြနေသူတွေကိုတန်ယုံလုံခြုံရေးဝန်ထမ်းတွေကရိုက်နှက်တိုက်ခိုက်ခဲ့ပြီးတန်ယုံဝန်ထမ်း22ဦးတရားစွဲခံခဲ့ရပါတယ
်။အင်အားကောင်းလာတဲ့ဟာရီကိန်းမရီယာဟာအတ္တလန္တိတ်သမုဒ္ဒရာတွေကတာဆန်ကေကော့စ်ကျွန်းစုတွေဘက်ကိုဥတီသွားနေပါတယ်။မုန်တိုင်းအရှိန်ကြောင့်ပွေတိုရီကိုကျွန်းနဲ့ဒိုမီနီကန်သမ္မတနိုင်ငံတွေမှာလည်းမိုးသီးထန်စွာရွာသွန်းနေတယ်လို့ American Hurricane Game Center ကပြောပါတယ်။လောလောဆယ်မှာတော့ပြင်းအားအဆင့်3ဖြစ်နေတဲ့မရီယာဟာရီကိန်းမုန်တိုင်းဟာဗုဒ္ဓဟူးနေ့တုန်းကအမေရိကန်ပိုင်းပွေတိုရီကိုကျွန်းကိုပြင်းအားအဆင့်4နဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်ကျွန်းတစ်ခုလုံးလျှက်စစ်ပြီးပြတ်တောက်နေတယ်လို့နေရာတော်တော်များများမှလည်းရေကြီးနေပါတယ်။ဒိုမီနီကန်သမ္မတနိုင်ငံမှာလည်းမုန်တိုင်းထံကြောင့်15ယောက်ထံပင်တေဆုံးခဲ့ပါတယ်။မရီယာမုန်တိုင်းဟာနှစ်ပေါင်း60နီးပါးအတွင်းမှာပွေတိုရီကိုကျွန်းကိုဝင်တိုက်တဲ့အပြင်းထန်ဆုံးမုန်တိုင်းဖြစ်ပါတယ်။ကျွန်းပေါ်မှာပျက်စီးဆုံးရှုံးမှုအတိုင်းအတာအတိအကျဘယ်လောက်ရှိသလဲဆိုတာကိုတော့လောလောဆယ်မပြောနိုင်သေးပါဘူး။ဂျာတာရင်းနီကတော့ဒီမုန်တိုင်းပဟိုဟာဒိုမီနီကန်သမ္မတနိုင်ငံကန်ယိုရန်ဒေသကိုဥတီတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့တာ့ခ်ဆန်ကေကော့စ်ကျွန်းတွေဘက်ကိုဥတီသွားနေပါတယ်။တောက်ကြာနီအစောပိုင်းလောက်ရောက်ရင်ဘဟာမားကျွန်းအရှေ့တောင်ဘက်ကိုတိုက်ခတ်မယ်လို့လည်းခန့်မှန်းထားပါတယ်။ နောက်ဆုံးတိုင်းတာမှုတွေအရလေပြင်းတိုင်နှုံတနအီကို195ကီလိုမီတာလောက်တိုက်ခတ်နေပြီးတော့ဒီထက်အင်အားပြင်းလာနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ရှင်
။လူ245ဦးကျော်သေဆုံးပြီးအနည်းဆုံးလူ2000လောက်ထိခိုက်ဒဏ်ရာရရှိခဲ့တဲ့အင်္ဂါနေ့ကမက္ကဆီကိုငလျင်လှုပ်ခတ်ခဲ့ပြီးနောက်ပိုင်းအပြိုအပြက်ပုံတွေအောက်ရေးပေါ်ကယ်ဆယ်ရေးဆက်လုပ်နေရမှာမက္ကဆီကိုစာတင်ကြောင်းအပြိုပြက်ပုံအောက်မှာပိတ်မိနေတဲ့ကလေးငယ်တွေတယောက်မှမရှိတော့ဘူးလို့ရေဒတ်အစင်းမြင့်အရာရှိတူကပြောပါတယ်။အသက်ငယ်ရေးဆေးရေးအဖွဲ့ဟာအချိန်နဲ့အမျှရှာဖွေရေးတွေလှုပ်ဆောင်နေပြီးဖရီဒါဆိုဖီယာဆိုတဲ့အကြောင်းသူလေးတယောက်ပြိုကျနေတဲ့အဆောက်အုံအောက်ရှိမရှိဆိုတာကိုရှာဖွေစုံစမ်းဆဲဖြစ်ပါတယ်။ဒီအကြောင်းသူနဲ့ပတ်သက်လို့မိဘတွေဘက်ကတိုင်ကြားချက်ဖွင့်တာမျိုးမတွေ့ရသေးသလိုဒီကလေးနဲ့ဒီကလေးမလေးနဲ့ပတ်သက်တဲ့အချက်လက်ကရှင်းရှင်းလင်းလင်းမရှိဘူးလို့အာနာပိုင်ကပြောပါရယ်ခုနှစ်တည်းမှပြင်းအားရှိတဲ့မက္ကဆီကိုငလျင်ကြောင်းအကြောင်းတွေမှာတေဆုံးသူ26ဦးရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီတဲက22ဦးကကလေးငယ်တွေပ
ါယူရီမီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောတာနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့အထွေထွေညီလာခံကိုတက်ရောက်နေကြတဲ့တန်တမန်တွေကြားမှာရခိုင်ပြည်နယ်ကအရေးကိစ္စကအဓိကထားဆွေးနွေးကြတဲ့ကိစ္စတစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်။ရိုဟင်ဂျာတွေအလုံးရင်းနဲ့ထွက်သွားနေတဲ့ပြဿနာကိုအားလုံးကစိုးရိမ်နေကြတာဖြစ်တယ်လို့တပ်အမတ်နီကီဟေလီကပြောပါတယ်။
They're concerned that the military continues to be aggressive and they're concerned that the government continues to be in denial. And so I think you'll continue
to see စစ်တပ်ကရန်လိုတဲ့လောက်ရက်တွေဆက်လုပ်နေတာကိုနိုင်ငံတိုင်းကစိုးရိမ်နေကြတယ်လို့အစိုးရဘက်ကဆက်လက်ညှဉ်းဆန်နေတာကိုလည်းစိုးရိမ်နေကြတာပါ။ဒါကြောင့်ဒီအကြောင်းနိုင်ငံတကာကဆက်ပြီးဆွေးနွေးကြတာတွေ့နေရအောင်ပဲရှေ့လျှောက်ပို့ပြီးတော့တက်တက်ကြွကြွဆွေးနွေးတာမြင်ရမယ်လို့အမေရိကန်တပ်အမတ်ကြီးနီကီဟေလီပြောသွားတာဖြစ်ပါတယ်။ရိုဟင်ဂျာတွေဒုက္ခရောက်နေတဲ့ကိစ္စအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းစိုးရိမ်နေတယ်လို့ပြောပါရယ်။နှိမ်နှင်းမှုတွေရပ်အောင်နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကိုရောစစ်တပ်ခေါင်းဆောင်တွေကိုပါအမေရိကန်အစိုးရကဖိဖိစီစီပြောနေတယ်လို့လည်းဂျာတာရင်းနီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကပြောပါရယ်။ဒီနိုင်ငံသားဝင်ကြီး Rex Tillerson ကိုရိုင်းဒေါ်အောင်ဆန်းစုကြည်ကိုဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့သဘာပတိဗိုလ်ချုပ်ကြီး Joseph Dunford ကလည်းတမရော်အကြီးအကဲကိုဖုန်းနဲ့ဆက်သွယ်ပြီးတော့ဒီလောက်ရက်တွေဆက်လုပ်နေလို့မရဘူးဆိုတာပြောကြားခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာတပ်အမတ်ကြီးနီကီဟေလီကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်နဲ့သူတိုက်ရိုက်စကားပြောဆွေးနွေးခဲ့တယ်လို့အထွေထွေညီလာခံတက်နေတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းပြောပါရယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့မြန်မာနိုင်ငံတွေကလူနည်းစုတွေအားလုံးအပေါ်အကြမ်းဖက်မှုတွေရပ်ပြီးတော့အကာအကွယ်ပေးဖို့ဒေါ်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်စီကိုကနေဒါကစာပေးဖို့တောင်းဆိုထားတယ်လို့လည်းဝန်ကြီးချုပ်ထရူဒိုကကြားသားရင်းနှီးကပြောကြားပါတယ်။တခါဒီဂျာမန်နိုင်ငံသားရေးဝန်ကြီးဇစ်မာဂစ်ဂရေဘရီယာကလည်းရိုဟင်ဂျာတွေအကြမ်းဖက်ခံရတာနဲ့ဒုက္ခတွေတွေထွက်ပြေးတာကိုဥပမာပေးပြီးတော့ဖြစ်လာတဲ့ပြဿနာကိုဆော့ဆော့ဆီဆီကင်တွယ်သင့်တယ်လို့ကြားသားရင်းနှီးကပြောကြားတဲ့အထွေထွေညီလာခံမိန့်ခွန်းနဲ့မှပြောသွားပါတယ်။ဆင်းရဲဒုက္ခတတ္တရာရရှိဖို့နဲ့ပဋိပက္ခတွေအဆုံးသတ်စေဖို့အတွက်နိုင်ငံရေးအရာထောက်ခံမှုနဲ့လူသားချင်းစာနာတဲ့အထောက်အပံ့တွေအများဆုံးပေးနိုင်ဖို့အရေးကြီးတယ်လို့ဆိုပြီးတော့နိုင်ငံတကာကြက်ချင်ဒီအဖွဲ့ကနေတဆင့်ဂျာမနီကအထောက်အပံ့တွေတိုးပေးသွားမယ်လို့သူ့ရဲ့မင်းကွန်းထဲမှာပြောသွားပါတယ်
။ရခိုင်ရင်းနဲ့ပတ်သက်ပြီးပြည်ပကပြောဆိုလှုံ့ဆော်မှုတွေကိုရခိုင်စေအစိုးရတွေလက်ထက်တုန်းကလိုမြမပြည်တွင်ရေးကိုဝင်ရောက်ဆွတ်ဖက်နေတယ်လို့သဘောမထားပဲပြည်ပြည်လေးလေးညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒုနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကပြောကြားလိုက်ပါတယ်။နယူးယောက်မြို့ကုလသမဂ္ဂအထူးထွေညီလာခံမှာဒုနိုင်ငံသားရေးဝန်ကြီးနဲ့ VOA မြန်မာပိုင်းတို့တီးတန့်တွေ့ဆုံမေးမြန်းစဉ်သူကပြောဆိုလိုက်တာပါ။အင်္ဂါနေ့ညနေပိုင်းကစစ်တွေမြို့စင်ကြေဘုံဆာယိုးကျကယ်ဆယ်ရေးစခန်းအနီးကနေဒီမွတ်စလင်အများစုရှိရာဘူဒီတောင်ဘက်ထွက်ခွာမဲ့ဆက်လက်တစင်းကိုဒေသခံရခိုင်တိုင်းရင်းသားတွေကဝိုင်းဝန်းတားမြစ်ရာကလူအုပ်ကြီးဖြစ်လာပြီးရဲကမျက်ရည်ယိုဘုံနဲ့လူစုခွဲခဲ့ရပါတယ်။ဒီလိုဒုက္ခတွေတွေလက်ထဲလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရောက်ရှိနိုင်ရေးနဲ့ပတ်သက်လို့ ICRC အဖွဲ့နဲ့ကနေတဆင့်ဆောင်ရွက်သွားမယ်လို့ဒုနိုင်ငံသားရေးဝန်ကြီးကပြောပါတယ်။အမေရိကန်အစိုးရကလည်းမြန်မာနိုင်ငံအထူးသဖြင့်ရခိုင်ဒေသအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ32တန်းပေးသွားမယ်လို့ပြောပါတယ်။
ဗြိတိန်နိုင်ငံလန်ဒန်မြို့ကမြေအောက်ယထာတစည်းပေါ်မှာဘုံဖောက်ခွဲမှုနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးထားသူ2ယောက်ကိုပုံမှတ်မတက်ဖဲနဲ့ပြန်လွှတ်ပေးလိုက်တယ်လို့ Scotland Yard ကကြေညာခဲ့ပါတယ်။လန်ဒန်နောက်တောင်ဘက် Hounslow အရပ်မှာစနေနေ့ကဖမ်းဆီးခဲ့တဲ့ဒီအသက်21နှစ်အရွယ်အမျိုးသားတစ်ယောက်နဲ့ဝေလာနယ်တောင်ဘက် Newport မှာဗုဒ္ဓဟူးနေ့ကဖမ်းဆီးခဲ့တဲ့48နှစ်အရွယ်အမျိုးသားတစ်ယောက်တို့ကိုပြန်လွှတ်ပေးခဲ့တာပါ။အသက်18နှစ်ကနေပြီးတော့30ကြာအမျိုးသား4ယောက်ကိုတော့ဆက်လက်ဖမ်းဆီးထားပါတယ်။အဲ့ဒီမတင်ကားသူတွေကိုပုံမှတ်မတက်ရသေးသလိုဘသူဘဝဖြစ်တယ်ဆိုတာကိုလည်းမထုတ်ပြန်သေးပါဘူးပြီးခဲ့တဲ့တောက်ကြနေတုန်းကလန်ဒန်က Parsons Green ဘူရာယုံမှာရပ်နားနေတဲ့ဒီ District လာယထာတစည်းပေါ်မှာအိမ်လုံးဘုံတစ်လုံးပတ်ကွဲခဲ့တဲ့အတွက်30ထိခိုက်ဒဏ်ရာရခဲ့ပါတယ
်နောက်ဆုံးရထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လင်းပေးသွားပါမယ်ရခိုင်ရေးမှာပြည်ပကပြောဆိုလှုပ်ဆောင်မှုတွေကိုအရင်ဒီစေဆိုးရတွေလက်ထက်တုန်းကလို့မြမပြည်ရင်းရေးကိုဝင်ရောက်ဆွတ်ဖက်တယ်လို့သဘောမထားပဲပြည်ပြည်လဲလဲညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကပြောဆိုလိုက်ပါတယ်ဒီဦးကျော်တင်ကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကိုယ်တိုင်သွားရောက်ပြီးတော့သတင်းယူနေတဲ့ VOA မြန်မာပိုင်းအက်ဒီတာကိုသားညုံကတွေ့ဆုံမေးမြန်းချိန်ပြောကြားခဲ့တာပါဒီအကြောင်းနဲ့ပတ်သက်လို့ကိုညံဝင်းအောင်ကကိုသားညုံကိုဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
ဒုတိယသမ္မတဦးဆောင်တဲ့မြန်မာကုစလေအဖွဲ့အနေနဲ့ကတော့သူဖြစ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းကိုရှင်းလင်းပြောဆိုမှုတွေနောက်နှစ်နိုင်ငံပြည်ကြားတွေ့ပြီးတော့ရှင်းလင်းပြောဆိုမှုတွေသူတို့ရောက်ရှောက်လုပ်နေတယ်လို့သိရပါတယ်အဲဟိုတနေ့ကဆိုလို့ရှိရင်လည်းဗြိတိန်နိုင်ငံကဦးဆောင်ပြီးတော့ခေါ်ယူတဲ့ informal meeting ပေါ့နော်ဒီနိုင်ငံတကာမှာရှိတဲ့မြန်မာရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့နိုင်ငံတွေနောက်လုံခြုံကောင်စီအဖွဲ့ဝင်တွေစပါဝင်တဲ့ဆွေးနွေးပွဲတရသူတို့လုပ်ခဲ့တယ်လို့ပြောပါတယ်အဲဒီဆွေးနွေးပွဲမှာလည်းရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့သူတို့ရှင်းလင်းတင်ပြခဲ့ပါတယ်ဒီကနေ့ဆိုရင်လည်းမြန်မာကုစလေဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုစလေဖွဲ့တို့ဒီနေ့ညနေပိုင်းမှာနှစ်ဖက်အပြန်အလှန်တရားဆွေးနွေးပွဲသူတို့ရှိတယ်လို့သိရပါတယ်အဓိကကတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေနောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့ပြောနေတဲ့ဒုက္ခတဲ့လေသိန်းကိစ္စနောက်ကနေဇာကိစ္စတွေကိုအပြန်အလှန်ဆွေးနွေးဖို့ရှိတယ်လို့သိရပါတယ်အသေးစိတ်တော့မသိရပါဘူးဒါပေမဲ့ခုနကကျွန်တော်ပြောသွားလို့ပါပဲမြန်မာကုစလေဖွဲ့အနေနဲ့ကတော့အထူးဖြစ်ရခိုင်ခြေနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာခေါင်းဆောင်တွေကိုသူတို့တွေ့ဆုံပြောဆိုနေတယ်အဓိကတော့နိုင်ငံတကာမှာဖြစ်ပေါ်နေတဲ့သတင်းတွေပေါ့နော်အားအရည်နဲ့ပတ်သက်လို့တကယ်တမ်းမှန်ကန်မှုမရှိဘူးဆိုတဲ့ဟာမျိုးသူတို့ဘက်ကဖြစ်ရှင်းပြောဆိုနေတယ်ဆိုတာကိုဒုတိယဒီနိုင်ငံကြီးဝန်ကြီးဦးကျော်တင်းကနေပြီးတော့ပြောပါတယ်
အဲ့တော့ကုလသမဂ္ဂမှာအမေရိကန်ကဆိုလို့ရှိရင်ဒီမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားမှုအကူအညီပေါ့ဒေါ်လာ32တန်းပေးသွားမယ်လို့သူတို့ကတိပေးခဲ့တယ်ပေါ့လေဒါအပြင်ကိုတခြားနိုင်ငံခေါင်းဆောင်တွေကြည့်လိုက်ရင်လည်းဒီမြန်မာပြည်အကြောင်းဒီရခိုင်ကိစ္စတွေကိုဝေဖန်ဆွေးနွေးကြတာလေကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီလိုနိုင်ငံတကာရဲ့ပြောဆိုဝေဖန်မှုတွေပေါ်မှာမြန်မာကိုယ်စားလှယ်ဘက်ကပေါ့မြန်မာနိုင်ငံဘက်ကဘယ်လိုသဘောထားတွေရှိတယ်တွေ့ရပါလဲ
ဒီအရာနဲ့ပတ်သက်လို့ပထမဆုံးတစ်ချက်ကတော့ဒီအမေရိကန်ဆိုးရရဲ့ရက်တိချက်ပေါ်အရာနဲ့ပတ်သက်လို့ကျွန်တော်ဒုတိယနိုင်ငံခြားရေးဝန်ကြီးကိုမေးကြည့်ပါတယ်သူတို့ကပြောတာတော့ဘာပြောပြောဒီလူသားချင်းစာနာမှုအကူအညီ32တန်းဒီရွန်ဂျာဒုက္ခသည်တွေကိုပေးမယ်ဆိုတဲ့အခြေအနေပေါ့နော်ဒီအခြေအနေနဲ့ဒီဒုက္ခသည်တွေကိုကူညီမယ်ဆိုတဲ့အခြေအနေကိုသူတို့ကြိုးစားတယ်လို့ပြောပါတယ်ဒါပေမဲ့လည်းတစ်ဖက်မှာဒီပြိပခါကြောင့်မလို့ကြက်တဲကြောင့်မလို့ဒုက္ခဖြစ်ခဲ့ကြတဲ့ဒီနှစ်ဖက်လုံးကိုမျက်မျက်တတနဲ့အကူအညီတွေပေးနိုင်ဖို့သူတို့ကလိုလားတယ်လို့ပြောပါတယ်။အပြင်မှာနိုင်ငံထဲမှာရှိနေတဲ့တိုင်းသားဒုက္ခသည်တွေကိုလည်းမြေမြတ်တာပေးနိုင်ဖို့လိုမယ်လို့သူတို့ကထောက်ပြပါရတယ်။အဲတခုထူးခြားတာကဒီနိုင်ငံတကာကပြောဆိုဝေဖန်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်နဲ့စကားပြောပြတဲ့အခါမှာဟိုးအရှင်ရှင်သစ္စာလက်ထက်ကလိုမျိုးသဘောထားမျိုးတော့မဟုတ်ပါဘူး။သူတို့နည်းနည်းပြောင်းသွားတာတွေ့ရပါတယ်။သူကိုယ်တိုင်လည်းပြောပါတယ်မြန်မာနိုင်ငံပြည်တွင်းဝင်ဆွတ်ဖက်သူတို့ဖြစ်နေလား။ဒါနဲ့ပတ်သက်ပြီးသူတို့ကအဲ့လိုအဲ့3-0ကိုရှောင်ပြီးသုံးပါတယ်ပြည်တွင်းဆွတ်ဖက်တဲ့ဆိုတဲ့ဟာမျိုးခုနောက်ပိုင်းသူကလည်းအစ်စ်လက်ထက်မှာကျွန်တော်မသုံးပါဘူးတဲ့ဘာပဲပြောသူတို့နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုသူတို့နားလေတယ်ဒါကိုပူပေါင်းဆောင်ရွက်ပါဆိုတော့ဖိတ်ခေါ်တယ်အဲ့တော့ဒီအချင်းတွေကိုသူတို့ပေါပန်းနန်းနဲ့တန်မိုင်းနီလန်းရဆောင်ရွက်နေတယ်လို့ပြောပါတယ်ခင်ဗ
ျဒီနေရာမှာပေါ့လေတနေ့တုန်းကဆိုလို့ရှိရင်စစ်တွေမှာ ICRC ရဲ့ဒီကူညီကိစ္စရေးပစ္စည်းတင်တဲ့ဆက်လီတစ်စင်းကိုမြို့ကန်တွေကနေပြီးတော့ဝိုင်းတားတာမျိုးမငြိမ်မသက်ဖြစ်တာမျိုးတွေဒီဖြစ်ခဲ့ပါတယ်အဲ့တော့ဒီရခိုင်ပြည်နယ်မှာရှိတဲ့နှစ်ဖက်အဖွဲ့အစည်းရဲ့ဒီဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုမြန်မာအစိုးရကနေဘယ်လိုကူညီဆောင်ရွက်သွားမယ်ဆိုတာရောပြောပြပါပ
ါဟုတ်ကဲ့ဟုတ်ပါတယ်မြန်မာအစိုးရဘက်ကပြောနေတာကတော့အကူအညီတွေကိုမြန်မာနိုင်ငံနဲ့ပြည်တဲ့နေရာမှာမြန်မာအစိုးရအနေနဲ့သူတို့အစိုးရကဥဆောင်ပြီးတော့ချက်ချင်းကြီးလှုပ်ရှားမှုပေါ့နော်အထူးဖြစ်တော့ ICRC ကိုသူတို့ပြောတာက နိုင်ငံရေးရဘက်မရှိတဲ့ကဲကိုကြားနေနိုင်တဲ့အဖွဲ့အစည်းတရားလို့သူတို့မြင်တယ်ဒီအတွက်ကြောင့်မို့လဲ ICRC ကိုရွေးချယ်ပြီးတော့နှစ်ဖက်လုံးကိုမြန်မာတပ်သားပြေးဖို့အတွက်လုပ်တယ်လို့ပြောပါတယ်ဒါပေမဲ့ကျွန်တော်ခုနကကိုညာဝင်းအောင်မေးခဲ့သူပဲမနေ့ကဖြစ်တဲ့ပြဿနာအခြေအနေမျိုးဖြစ်တဲ့ကကြတော့အကူအညီပေးမှုတွေကိုထိခိုက်နိုင်မှုမရှိဘူးလားမေးပါတယ်အဲ့တော့သူကအဲ့ဒါလည်းပြန်ဖြေပါတယ်သူကတော့ပြောတာကသူတို့မှာဆက်တဲတော်ရင်များရှိပါတယ်ဒေသခံတွေရဲ့နားလည်မှုလွဲနေတဲ့အခြေအနေတွေပေါ့နော်အဲ့တော့ဒီအခြေအနေတွေကိုသူတို့အတတ်နိုင်ဆုံးဖြေရှင်းနေပါတယ်ခုနပြောလို့မနေ့ကလိုမျိုးပြဿနာမျိုးဆိုလို့ရှိရင်လေတရားဥပဒေစိုးမိုးရေးဆိုတဲ့ဘောင်တွေကနေပြီးတော့သူတို့ဖြေရှင်းသွားမယ်လို့ပြောပါတယ်တစ်ဖက်မှာဒီအခက်အခဲတွေဒီအခြေတွေရှိနေပေမဲ့လေအဓိကဒေသတွေမှာအကူအညီတွေပေးဖို့ပေါ့သူတို့အနေနဲ့ကြော်လွားနိုင်မယ်လို့ယုံကြည်တဲ့အကြောင်းလဲဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်းကပြောသွားပါတယ်ခင်ဗျာ
ကိုသားညုံဦးပါရှင်တစတဲ့ပါပဲဒီရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေရဲ့သတင်းတင်ပြမှုတွေဟာဗက်လိုက်မှုရှိတယ်ဆိုပြီးတော့မြန်မာနိုင်ငံမှာတော့အများစုမြင်နေကြပါတယ်ဒီအမြင်တွေရှင်းသွားအောင်ဘယ်လိုများလုပ်နိုင်ပါသလဲသတင်းတောက်ဂျိုးဖရီမန်ကရန်ကုန်ကနေပေးပို့ထားတဲ့သတင်းမဆုမျက်မွန်တင်ပြထားပါတယ
်ရခိုင်ပြည်နယ်မောင်တော်ခရိုင်နယ်ကလုံခြုံရေးစခန်း30ကျော်အပေါ်ARS ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဩဂုတ်လ25ရက်နေ့မှာစတင်တိုက်ခိုက်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်အများအများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။ကုလသမဂ္ဂအဆိုအရဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ရိုဟင်ဂျာမွတ်စလင်4သိန်းလောက်ရှိနေပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တရားလက်လွတ်တပ်ဖြတ်မှုတွေကြောင့်ထွက်ပြေးရတဲ့ဆိုတော့သူတို့ရဲ့ဆွဆွဲချက်တွေကိုနိုင်ငံတကာသတင်းမီဒီယာတွေမှာချဲချဲပြန့်ပြန့်ဖော်ပြကြပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေနယ်မြေရှင်းလင်းရတာကARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ဖြစ်တယ်ဆိုတာကိုပြည်ပသတင်းတောက်တွေကမသိခြင်းအောင်ဆောင်နေကြတယ်။ဖော်ပြခြင်းမရှိဘူးလို့မြန်မာပြည်သူအများကပြောနေကြပါတယ်။မွတ်စလင်မဟုတ်တဲ့ဒေသခံတောင်းတဲ့ချီထွက်ပြေးနေရတယ်။ဗုဒ္ဓဘာသာဝင်ဟိန္ဒူနဲ့တခြားလူနည်းစုတွေလည်းပဋိပက္ခတွေကြောင့်သေဆုံးနေကြတယ်ဆိုတာကိုနိုင်ငံတကာသတင်းတွေမှမပြောကြသလိုအဲ့ဒီသတင်းတွေကိုဖတ်ကြတဲ့ကမ္ဘာကောင်းဆောင်တွေကဒီကိစ္စတွေလှစ်လျူရှုထားတယ်လို့ပြည်ရင်းမှဝေဖန်နေကြပါတယ်။တချို့သတင်းဌာနကြီးတွေဆိုရင်မွတ်စလင်နိုင်ငံတွေရဲ့လွှမ်းမိုးမှုတွေရှိနေတယ်လို့လည်းမြင်နေကြပါတယ်။အခုရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စအပေါ်ပြည်ပကလူခွင့်ရေးရှုထောင့်ကနေအဓိကကြည့်နေတာကြောင့်အမြင်မတူတာလို့ပြည်ပရောက်တဲ့သတင်းသမားတယောက်ဖြစ်တဲ့ကိုထက်အောင်ကျော်ကပြောပါတယ
်။ဒီ issue ပေါ်မှာအပြင်းအမြင်တာအပြင်းအဆိုတာနိုင်ငံတကာမြင်တာကြတော့လူခွင့်ရေးချိုးဖောက်မှုအနေနဲ့လူခွင့်အနေနဲ့မြင်တာပေါ့။အထက်အလူတွေကြတော့သူတို့ကအမျိုးပါသာသာသနာတို့နောက်အချိုးအချာအာဏာတို့အဲ့လိုမြင်တဲ့အခါကျတော့ပထမတစ်ချက်ကအမြင်ကမတူဘူး။သူတွေတစ်ချက်ကြတော့ဗျာဒီအပြင်ကမီဒီယာတွေကသွားလို့မရဘူးလေအထက်မီဒီယာတော့သွားလို့မရဘူးအခုဖြစ်နေတဲ့ကြံစည်ဖြစ်နေတဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ဘယ်သူမှသွားလို့မရဘူးဟိုတလောကတော့ဆိုရမီဒီယာတချို့ခေါ်ပြတယ်လို့တော့သိရတာပေါ့သွားလို့မရတဲ့ခါကျတော့အပြင်မီဒီယာဟိုဘင်္ဂလားဒေ့ရှ်နယ်စပ်ပဲသွားပြီးတော့စတိုရီလုပ်တဲ့ခါကျတော့သူတို့ရတဲ့ဟာပဲပြတာပေါ့နောက်တစ်ဖက်ကလည်းပုံမှန်ဒီထဲကပြောသလိုတစ်ဖက်ကအကြမ်းဖက်တက်ခိုက်တာကဘင်္ဂလီအုပ်စုတွေပေါ့နော်ဒါခံရတာရခိုင်တွေအများစုပဲခံရတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်ပဲထွက်ပြေးလာတာကြတော့ရိုဟင်ဂျာတွေပဲထွက်ပြေးလာတဲ့ခါကျတော့အဖက်သက်ပြောတဲ့ story လိုမျိုးဖြစ်နေတာပေါ့အထက်မှာဖြစ်နေတဲ့ခုနရခိုင်တွေနဲ့တခြားလူမျိုးစုတွေခံရတဲ့ကြတော့အပြင်းမီဒီယာမသိဘူးလေနောက်တစ်ခါအထင်မြင်ချက်တွေပြောတာကလည်းဒီအပြင်းနိုဘယ်ညချင်းဆုရှင်တို့တခြားလူခွေးဖွဲ့တွေကများတဲ့ခါကျတော့အဝေးဖန်တာပဲများပြီးတော့တကယ်အထက်မှာဘယ်လိုဖြစ်နေလဲဆိုတော့ဟိုမီဒီယာတွေရောခုနအပြင်းလူတွေရောမသိဘူးဖြစ်နေတဲ့သဘောလို့ကျွန်တော်အဲ့လိုမြင်တယ်
မောင်နှောခရိုင်ဘက်မှာအကြမ်းဖက်တိုက်ခိုက်သူတွေရဲ့ရန်ကြောင်ထွက်ပြေးခဲ့ကြတဲ့ဒေသခံတိုင်းရင်းသားတွေရဲ့ပမာဏနဲ့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြသူအရေအတွက်ပမာဏမတူတာကြောင့်လဲဒီပြဿနာကိုနိုင်ငံတကာကအသားပေးဖော်ပြကြတယ်လို့သတင်းသမားကိုထက်အောင်ကျော်ကမြင်ပါတယ်
။တခြားနိုင်ငံတွေကထွက်ပြေးကြတာသတင်းအကြီးကြီးဖြစ်သွားတယ်လေ။အပြင်ထွက်လာအခုဘလောက်လဲသူတို့ယူရင်ပြောတာလေးသေးဆိုနဲတဲ့ဟိုမှာမဟုတ်တာ။ဆိုတော့အဲ့လိုမျိုး focus လို့တာကွာသွားတာပေါ့
။နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတန်တမန်တွေကိုရှင်းလင်းပြောကြားခဲ့တဲ့မိန့်ခွန်းထဲမှာလဲရခိုင်ပြည်နယ်ထဲမှာမွတ်စလင်တွေရခိုင်တိုင်းရင်းသားတွေတင်မဟုတ်ဘဲဒိုင်းနဲ့မျိုးသက်မရမာကြီးနဲ့ဟိန္ဒူတွေလည်းအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာကိုသိသူသိမရှိကြဘူးလို့ပြောကြခဲ့ပါတယ်။ပဋိပက္ခဖြစ်နေတဲ့နေရာတွေကသတင်းတွေကိုသတင်းမီဒီယာတွေကအကန့်အသတ်နဲ့ပဲသွားရောက်သတင်းယူနိုင်တာကပြဿနာတစ်ခုဖြစ်တယ်လို့ DVB သတင်းဌာနရဲ့အကြီးအကဲကိုအေးချမ်းနိုင်ကပြောကြောင်း VOA သတင်းတောက်ဂျိုးဖရီမန်ကပြောပါတယ်။ပြပရောက်သတင်းတောက်ကိုထက်အောင်ကျော်ကတော့သတင်းတောက်တွေကိုပေးသွားဖို့အရေးကြီးတယ်လို့ပဋိပက္ခကိုဦးစားပေးဖြည့်ရှင်းတဲ့နေရာမှာလူမျိုးရေးဘာသာရေးကိုရှေ့တန်းမတင်ဖို့လည်းအရေးကြီးတယ်လို့ပြောပါတ
ယ်။အမျိုးဘာသာသာသနာတို့နေပြည်အချို့ချအာဏာတို့အဲ့ဒီဖက်ကလူတွေကလည်းအခုတို့ဗျာကျွန်တော်တွေ့နေရတယ်ဟိုနေ့ကတော့တဝယ်မှာရောပဲမြို့မှာရောဒီပွဲတွေသူတို့ကတော့ကောင်းစင်တာတော့အကြမ်းဖက်မှုရှုတ်ချရေးပါညာကောင်းစင်တာပဲမဲ့လူတွေရဲ့ဘယ်လိုခေါ်မလဲ information ပုံမှန်ပြီမှာကောက်ကောက်မရဘူးလေတောက်ဆူအောင်မရတဲ့ခါကျတော့အဲ့ဒီနိုင်ငံတကာအမြင်အားနေတဲ့လူတွေကိုအဲ့လိုဖယ်မြောက်ပေးတဲ့လူတွေလည်းရှိတယ်ဗျအဲ့ဒီဟာကျွန်တော်ဒီပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုမစဉ်းစားဘဲနဲ့ခုနကဒီထက်မှလူမျိုးရေးတို့ဘာသာရေးတို့အဲ့ဒါတွေရှေ့တန်းတင်တာတွေကလည်းဒီ နားလည်မှုလွှဲမှားခြင်းပေါ့လေရဲ့ပြဿနာတစ်ခုဖြစ်တယ်လို့မြင်တယ်အဲ့တော့ပထမတစ်ခုကနိုင်ငံတကာမီဒီယာတွေပြည်ထောင်မီဒီယာတွေအဲ့ဒီကိုတွားခွဲပေးဖို့လုပ်တယ်ဒုတိယတစ်ခုကဒီပြဿနာကိုလူချွေးပြဿနာဘယ်လိုခေါ်မလဲကျွန်တော်ပရိပခောက်ဖြည့်ရှင်းတာမျိုးဦးစားပေးပြီးတော့ခုနဘာသာရေးတို့လူမျိုးရေးတို့ဟိုရှေ့ဦးမတင်ဖို့လုပ်တယ်လို့ကျွန်တော်အဲ့လိုမြင်တယ်ဗျာ
နိုင်ငံတကာ NGO အဖွဲ့အစည်းတွေဟာဒေသခံရခိုင်တိုင်းရင်းသားတွေထက်မွတ်စလင်တွေအပေါ်ပိုပြီးအလေးပေးတယ်ဆိုတော့ဟိုးယင်တွေကရှိနေတဲ့ဆွတ်ဆွဲချက်တွေကြောင့်လည်းနိုင်ငံတကာသတင်းမီဒီယာတွေဟာဗက်လိုက်နေတယ်ဆိုတော့အမြင်တွေပိုပြီးတော့ထွက်ပေါ်နေတာဖြစ်တယ်လို့သတင်းတောက်ဂျိုးဖရီမန်ကပြောပါတယ်ရှင်
မဆုမြတ်မှာရှင်ရခိုင်မြောက်ပိုင်းပြည်ပခတွေကြောင့်ဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုရဲ့စာနာမှုထောက်ပံ့ငွေကြေးခွဲဝေပေးတဲ့နေရာမှာမမျှတမှုရှိတဲ့အကြောင်း AMP ရခိုင်မျိုးသားပါတီကပြောဆိုလိုက်ပါတယ်မြန်မာပြည်ကိုရောက်နေတဲ့အမေရိကန်ပြည်ထောင်စုအရှိတောင်အရှဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်နဲ့ရခိုင်မျိုးသားပါတီတာဝန်ရှိတဲ့သူတွေပါတီဌာနချုပ်မနေ့ညနေပိုင်းတုန်းကတွေ့ဆုံချိန်မှာပြောဆိုခဲ့တာပါကိုရိုင်းတွေ့ဆုံဆွေးနွေးခဲ့တဲ့ AMP ရဲ့အတွင်းရေးမှူးဦးအောင်မြတ်ကျော်ကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ဒီတွေ့ဆုံဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့သူကအခုလိုစပြောပြပါတယ
်ဒီကတော့ဖြစ်နေတဲ့ဟာကိုသိရှင်တဲ့အကြောင်းညာတွေပါဒီကနားထောင်ဖို့လာတဲ့သဘောမျိုးပါပဲကျွန်တော်တို့ဒီပါတီဖက်ကလည်းနေ့ကအောက်တိုဘာ25နေ့ဒီနေ့ August 25 25ဒီဖြစ်ခဲ့တဲ့အပိုင်းတွေနဲ့ပတ်သက်ပြီးတော့ပြောဖြစ်ကြတာပေါ့အဲ့ဒါကျွန်တော်တို့ဖက်ကတော့ဆိုရရဲ့ gain တွေပုံဘိုင်းနဲ့ပတ်သက်ပြီးတော့ဒီလိုဖြစ်မေဆိုတဲ့ဘိုင်းကိုကျွန်တော်တို့ရခိုင်ပါတီအနေနဲ့အများကြီးပြောဖြစ်တယ်ပြည်ထောင်စုလက်တော်မှာလည်းပြောတယ်ပြည်နယ်လက်တော်မှာလည်းပြောတယ်အခွင့်တိုင်းအခွင့်တိုင်းရောက်ဒီဘက်မှာရှိတဲ့ဌာနဆိုင်ရာလူကြီးတွေဟောတယ်ကိုဒီလိုဒီလိုပြောဖြစ်တယ်ဒါမဲ့အဲ့ဒါကိုကဒီအစိုးရနဲ့တက်ဆိုင်တယ်ဟောတယ်ကကျွန်တော်တို့ပါတီကိုဒါလို့ partnership အနေနဲ့အလိုမျိုးပူပေါင်းပြီးလုံးဝနက်ကလက်လုပ်တယ်ဒီအကျင့်ပြုချက်တွေကအဲ့ဒါတွေကိုလုံးဝကယူမဆိုင်ဘူးအဲ့ဒါတွေကြောင့်ကျိုးတင်ပြင်ဆင်မှုဟာမဖြစ်ပေဒီလိုရေခင်းတဲ့အမြင့်တင်ဖြစ်ရတယ်ဆိုတဲ့ဘိုင်းတွေပေါ့အဲ့ဒါတွေဘိုင်းတွေတော့ပြောဖြစ်ပါတယ်
ကဲဆရာတို့ဒီ AMP ပါတီဘက်ကနေဒီပါတီခေါင်းဆောင်တွေဘက်ကတွေ့ဆုံတဲ့အခါမှာဆရာဒီရခိုင်ပြည်နယ်အတွက်ရေးရှိလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုဘက်ကဘယ်လိုမျိုးဆောင်ရွက်ပေးနိုင်မလဲသူတို့ဘက်ကကူညီပံ့ပိုးပေးနိုင်မယ့်ကိစ္စတွေနဲ့ပတ်သက်လို့ရောဆွေးနွေးဖြစ်ပါလားရှင
်အဲ့ဒါတော့မဆွေးနွေးဖြစ်ပါဘူးလုံခြုံရေးပိုင်းဒါမဲ့သူတို့ဟိုခုလည်းငင်းလူတန်းထားတဲ့ဒေါ်လာ32တန်းလူတဲ့အမှာဘင်္ဂလားဒေ့ရှ်က28တန်းလူတဲ့ဒီဘက်ကငါပဲဒီဘက်ကိုလူတာပေါ့အဲ့ဒါနဲ့ပဲတက်ပြီးပြောဖြစ်ပါတယ
်ဆရာဆရာဒီဥရောပကျော်တို့အနေနဲ့ဒီခုဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပါဝင်ဒီအမေရိကန်နိုင်ငံကဒီတာမတ်ကြီးနဲ့လည်းတွေ့ဆုံခွင့်ရခဲ့တယ်ဆိုတဲ့အခါကျတော့ဒီတွေ့ဆုံဆွေးနွေးမှုအပေါ်မှာ ANP ပါတီအနေနဲ့ပေါ့နော်ဆရာတို့ဒီဆွေးနွေးမှုအပေါ်မှာရောအားရကျေနပ်မှုရှိပါလားရှင
်ဆွေးနွေးမှုကတော့အားရကျေနပ်မှုရှိပါတယ်အရင်ကြီးတော့ကျွန်တော်တို့မျောလင်းချက်ကတော့ခုတကောက်ကနားထောင်ဖို့ပဲလာတဲ့ပုံစံတည်းမျိုးပါပဲအဲ့ဒါပိုင်းဆိုတော့ဆွေးနွေးမှုပိုင်းကတော့အားရမှုတော့ရှိသေးတာပဲရှိစဲဟောပြလာမယ့်ပိုင်းတွေတော့ဆောင်ကြည့်ရမယ့်ပိုင်းတွေတွေ့ရပါတယ
်ဟုတ်ကဲ့အများသောအားဖြင့်ဆရာတို့ကဒီတွေ့ဆုံမှုတွေနဲ့ပတ်သက်ပြီးတော့ဆရာတို့အနေနဲ့ညှင့်ပေးခဲ့တာတွေရှိတယ်ပေါ့နော်အခုဒီအမေရိကန်ဒူတရားလက်ထောက်နိုင်ငံသားရေးဝန်ကြီးကိုတွေ့ဆုံမှုဆရာတို့ပါတီအနေနဲ့ဒီဆုံးဖြတ်ခဲ့တဲ့ပုံမှာရောဘယ်လိုကြောင့်များဆရာတို့ဒီတွေ့ဖြစ်ခဲ့တာပါလဲရှင
်အဲ့ဒါကတော့ကျွန်တော်တို့ဒီဟိုနိုင်ငံတကာကလာတဲ့ပုဂ္ဂိုလ်တွေနိုင်ငံတွေကိုပူဇော်ပြုပြီးလာတဲ့ပုဂ္ဂိုလ်ကိုကျွန်တော်တို့ဒီတိအားမှာကျွန်တော်တို့မငင်းပေပါဘူးတခြားကိုပြည်အနေနဲ့ကိစ္စတွေညင်းပေးတယ်ပါရင်အဲ့ဒါတွေကဒီအစိုးရရုပ်ဖွေးပေးတယ်အဖွေးစစ်တက်တက်ပြီးကျွန်တော်တို့ကအဲ့ဒီညင်းပေးခဲ့တဲ့ပိုင်းတွေရှိ
ဆရာဒီဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီယာဆိုလို့ရှိရင်ဒီမြမအရေးပေါ့နော်အထူးသဖြင့်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့သူကဒီနယ်မြေရဲ့အနေအထားဖြစ်နေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့လည်းသူကထဲထဲဝင်ဝင်ပေါ့နော်ဆရာသူကလေ့လာခဲ့တဲ့သူလည်းဖြစ်တယ်နောက်ပြီးတော့သူကဒီတော်တော်များများအကြောင်းအရာတွေအားလုံးနဲ့လည်းရင်းနှီးပြီးသားလူဖြစ်တဲ့ခါကျတော့အခုလိုမျိုးသူနဲ့တွေ့ဆုံပြီးတော့ရခိုင်ပြည်နယ်ထဲမှာလက်ရှိဖြစ်နေတဲ့အကြောင်းအရာတွေကိုဆွေးနွေးပစ်ခဲ့တဲ့အပေါ်မှာပေါ့နော်ဆရာတို့ဒီသူ့ဘက်ကအမြင်နောက်ပြီးတော့သူ့ဘက်ကလှုပ်ပေးနိုင်တဲ့ပုံမှာရောဆရာတို့ဘယ်လိုများဒီတုံ့တက်မိပါလဲဆရာဟုတ
်ဒီအခုကျွန်တော်တို့ AMP နဲ့လာတွေ့ပြီးဆွေးနွေးရှင်ပိုင်းမှာသူကအရင်အားရတယ်လို့တော့သူကလည်းမျက်ရှင်းပေးတော့တယ်ဒီ ောက်ရှေ့မှာရှိတဲ့ရခိုင်လူထုတွေကိုကိုစားပြုတဲ့ပါတီတစ်ခုရဲ့ဟာ reality လူထုအမှန်လိုလားတဲ့အဆင်တွေကိုကြားရတဲ့အတွက်သူကအရင်အားရတယ်လို့တော့အဲ့လိုမျိုးတစ်ခုတော့သူကမျက်ချက်ပေးသွားတာတော့ရှိတာပေါ့
ဒါကတော့ AMP ပါတီရဲ့အတွင်းမှုဦးအောင်မရကျော်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့တုန်းကလည်းဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးဟာနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုဆက်ပြီးတော့ပြောပြပေးချင်တာကတော့ဒီရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဒီ ARS အစွန်းရောက်အဖွဲ့နဲ့ပတ်သက်ပြီးမြမအရေးကျွမ်းကျင်သူတွေရဲ့ယူဆချက်တွေနောက်ပြီးတော့ဒီ ARS အဖွဲ့အပေါ်မှာမြမအရေးကျွမ်းကျင်သူတွေရဲ့အမြင်တွေကိုကိုဝင်းမင်းစူးစီးတင်ပြထားတာနားဆင်ပါရှင်
။ဟုတ်ကဲ့ပါ။ဒီအစားလူတကောက်ခေါ်တဲ့စွန်းရောက်တပ်ဖွဲ့အနေနဲ့သူတို့ကိုအကြမ်းဖက်အဖွဲ့လို့မသတ်မှတ်ပဲတခြားတိုင်းရင်းသားတပ်ဖွဲ့တွေလို့သဘောထားဖို့ပြောပေမဲ့အခုလို့သတ်မှတ်ဖို့ခက်တယ်လို့သုံးသက်သူတွေကဆိုနေပါတယ်။ထိုင်းနိုင်ငံအခြေစိုက်မြမအရေးသုံးသက်သူနဲ့မြမပြည်ကျောင်းစာအုပ်တွေအများကြီးရေးခဲ့တဲ့စာရေးဆရာဘတ်တဲလင်နာကတော့ဒီအစာအဖွဲ့ခေါင်းဆောင်ဟာပါကစ္စတန်မှာကြီးပင်းခဲ့သူဖြစ်ပြီးအာရက်ကဘာကစစ်သွေးကြွအုပ်စုတွေနဲ့ကောင်းကောင်းဆက်သွယ်ရှိခဲ့သူဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒါပေမဲ့လက်ထွေမှာကဒီအစာအဖွဲ့ဟာလူနည်းနည်းပဲရှိပြီးစနစ်တကျလက်နက်စုဆောင်တက်ဆင်ထားတာမရှိဘူးလို့ဘတ်တဲကထောက်ပြပါတယ
်
ပထမချက်ကဒီဖွဲ့ကလူရေအတွက်ရာအနေငယ်ပဲရှိတဲ့တကယ်ကိုသိငယ်တဲ့အဖွဲ့ပါသူတို့ကမြန်မာနိုင်ငံတည်းကတခြားလက်နက်ကိုင်တိုင်းသားတပုံဖွဲ့တွေလို့ဥမာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာလို့စနစ်ကြဖွဲ့စည်းထားတာမဟုတ်ပါဘူးဒီတခြားအဖွဲ့တွေမှာကယူနီဖောင်းတွေလက်မောင်းမှတ်သားတွေမိတ်ဘေးစနစ်တွေအော်တိုမက်တစ်လက်နက်ကောင်တွေရှိပါတယ်အာစာကကြတော့အရသားတွေနဲ့ရောနေတယ်ရသားအဝတ်ပဲဝတ်တယ်အရသားတွေကိုလူစုတိုက်တယ်တိုက်ပြီးတော့နေဇက်ကိုပါကြော်ပြီးထွက်ပြေးတယ်လေ
အဲ့ဒီတော့ဒီအစာအဖွဲ့ကပြောတယ်လို့ရိုရင်ဂျာအခွေအေးတွေကိုကာကွယ်ပေးဖို့ဖြစ်နိုင်မလားလို့မေးရမှာတော့ပါတဲလင်နာကဆက်ပြေး
No I cannot imagine that
အခုလိုအစိုးရလုံခြုံရေးတပ်ဖွဲ့တွေရက်စကန်တွေကိုအစာကတိုက်ခဲ့တာကြောင့်ရိုရင်ဂျာခွင့်ရေးကိုကာကွယ်ပေးနိုင်မယ်လို့လုံးဝစဉ်းစားကြည့်လို့ကိုမရပါဘူးနောက်သူတို့မှာက900လောက်ပဲအင်အားရှိတာလေးနဲ့လက်နက်ကလည်းကောင်းကောင်းမရှိတော့သူတို့ပြောနေတဲ့ရိုရင်ဂျာကာကွယ်ရေးကိုဘယ်လိုလုပ်နိုင်မှာလဲသူတို့ကုလိုတိုက်တာကြောင့်တံပြန်ပြင်းပြင်းထန်ထန်တိုက်ခိုက်ခံရတဲ့ဆိုးကျိုးတွေပဲဖြစ်လာတာပေါ့လေကုလိုဖြစ်လာမှကိုအာစာကကြိုတိမထားဘူးလားလို့တွေးဖို့ခက်ပါတယ
်ဒါပေမဲ့အမေရိကန်အခြေစိုက်ဟာဝိုင်ယီတက္ကသိုလ်ကအာရှရေးရာလေ့လာရေးဌာနပါမောက္ခမိုက်ကယ်အောင်တင်ကတော့ဒီအဖွဲ့ကလက်နက်အားနည်းပေမဲ့အသေးချာတော့ပြင်ဆင်ခဲ့တယ်လို့ဆိုပါတယ
် ARSA the group that the attack
လူမျိုးတပ်ဖွဲ့တွေကိုနီးပြရတွေတုံတက်ခဲ့တဲ့ဒီ ARSA အဖွဲ့ဟာတကယ်ကိုပြင်ဆင်ပြီးလုပ်ခဲ့တဲ့အဖွဲ့လို့ကျွန်တော်ယူဆပါတယ်ပြီးတော့သူတို့လို့ရကြအောင်ဘလို့တုံ့ပြန်မှုတွေဖြစ်လာမလဲဆိုတာကိုလည်းသိထားပြီးသားအသေးချာကြိုးထွက်ပြီးသားဖြစ်မှာပါဒါကြောင့်လည်းပဲလူမျိုးတပ်ဖွဲ့တွေရဲ့ကြီးကြီးတန်းတန်းတုံ့ပြန်မှုတွေတွေ့လာရတာပါ
အဲ့ဒီတော့ဒီ ARSA အဖွဲ့ရဲ့အခုလိုတိုက်ခိုက်မှုမှာဘလို့ရည်ရွယ်ချက်တွေရှိနိုင်ပါလဲလို့မေးရမှာမိုက်ကယ်အောင်တင်ကအခုလိုဆက်ပြီးခြေကုပ်ရဖို့လုပ်တာပါလို့ဆိုပါတယ
် I think it's been mainly to start up another front
ကျွန်တော်ထင်ပါတယ်ရှေ့တော်ရှေ့မှာနောက်ထပ်ခြေကုပ်နေရာရဖို့ပါဒီနေရာကအခုလိုခြေကုပ်ယူဖို့အချိန်နေပေးတဲ့အားနဲ့ချိနေတဲ့နေရာဖြစ်နေလို့ပါအဲကြောင့်လဲဆိုတော့လူတိုင်းဝဲနှစ်ခုကြားစန့်ကျင်မုန်းတိမှုတွေကရှိထားပြီးသားပါနောက်လူမှုစီးပွားအခြေအနေကလည်းအင်တာနက်ကိုဆင်းရဲနှိမ့်ချနေပါတယ်ရခိုင်ပြည်နယ်ကမြန်မာပြည်မှာအဆင်အဆုံးပြည်နယ်တွေကတခုလည်းဖြစ်ပါတယ
်စာရေးဆရာဘတ်တဲလစ်တနာကတော့ဒီအာစာအဖွဲ့ရဲ့အခုလိုတိုက်ခိုက်တဲ့ရည်ရွယ်ချက်ကနိုင်ငံတကာမှာရိုင်ဂျာရေးလူပိုတိလာပြီးအာရကဘရာမှာထောက်ခံမှုပိုရလာကမြန်မာနိုင်ငံမှာလည်းထွက်ပေါက်ပိတ်မိနေတဲ့ရိုဟင်ဂျာတွေကိုလူစုဖို့ဖြစ်တယ်လို့ပြောပါတယ်။ဒါအပြင်ဘတ်တဲလီနာကဆက်ပြီးဒီအာစာဖွဲ့ရဲ့ရှေ့ရေးအလားလာကတော့ဘင်္ဂလားဒေ့ရှ်မှာရှိမဲ့အစိုးရပေါ်မူတည်တယ်။လက်ရှိအစိုးရကတော့သူတို့ကိုနှိမ်နင်းလိုတယ်။မြန်မာအစိုးရနဲ့ပူးတွဲဆက်ဆံရေးတွေလုပ်ဖို့တော့ကံလန်းထားတာရှိတယ်။ဒါပေမဲ့အဲ့အရာတွေကအခုချိန်မှာဖြစ်မလာသေးဘူး။ဒါပေမဲ့အတိုက်အခံပါတီမျိုးသားရေးပါတီကလာမယ့်နှစ်ရွေးကောက်ပွဲမှာအနိုင်ရလာရင်တော့ရင်ဂျာအစွန်းရောက်တွေနေတဲ့လုတ်ပိုင်ခွင့်တွေပိုရလာနိုင်တယ်လို့သုံးသပ်ပြပါရခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာမနက်ခင်းမသောတာရှင်များရှင် VOA American တန်ကနေ2018ခုနှစ်စက်တင်ဘာလ22ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 84လိုင်းဒိုမီတာ49 kHz 63.43လိုင်းဒိုမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့ကျမ်းမာရေးကဏ္ဍနောက်တိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ရမှာကတော့
ပြည်သူစီကရလာတဲ့အကြံကောင်းညာကောင်းတွေပေါ်မူတည်ပြီးတော့အစည်းအဝေးကြီးတစ်ခုပေါ်ကွန်ဖရင့်တစ်ခုလောက်လုပ်ဖို့ရွေးထားပါတယ်။ရှေ့ဘယ်လိုဆက်သွားရမလဲဆိုတော့
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုရုံဆုံးတော့ဒေါ်လာတန်စီစဉ်ပို့ချပေးနေတဲ့ American 3 Indian English စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်။
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
reach for the moon
ဖြစ်ပါတယ် reach reach ကမိအောင်လက်လှမ်းတာ for ကအတွေ့ the moon moon ကလာမင်းဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပေကလာမင်းကြီးကိုလှမ်းတာပေါ့ဒီနေရာမှာ moon အစား stars stars ဆိုတဲ့ကျယ်တွေလို့ဓာတ်ရိုက်ရတဲ့ဝဟယကိုထည့်ပြီးတော့ reach for the stars လို့လည်းပြောလို့ရပါတယ်။ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်။လကိုလက်လှမ်းမိအောင်ကြိုးစားတယ်ဆိုရင်လက်တွေမှာမဖြစ်နိုင်တာမှု idiom အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon. But you have to be prepared to face disappointment
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူးဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
reach for the moon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်အတွက်ကျန်းမာရေးကဏ္ဍအစီအစဉ်မှာတော့ခေါင်းကိုက်ဝေဒနာအကြောင်းတင်ပြထားပါတယ်။ကမ္ဘာမှာရောမြန်မာနိုင်ငံမှာပါခေါင်းကိုက်ဝေဒနာခံစားရသူအများအပြားရှိနေပေမဲ့လို့အဖြစ်များတဲ့ခေါင်းကိုက်အမျိုးအစားကကာကွယ်လို့ရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ခေါင်းကိုက်ဝေဒနာအမျိုးအစားဘယ်လိုများရှိပြီးတော့ပြင်းထန်တဲ့အမျိုးအစားအတွက်ဘယ်လိုလက္ခဏာတွေကိုသတိထားသင့်လဲ။နောက်ပြီးတော့အဖြစ်များတဲ့အမျိုးအစားကိုဘယ်လိုမျိုးကာကွယ်နိုင်ပါသလဲဆိုတာကိုတော့မြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာနားဆင်ပါရှင်။
ကဲဒေါက်တာမြင့်ဦးခင်ဗျာဒီမကြာခဏလည်းဖြစ်တတ်တဲ့ကောင်းကင်တဲ့ဝေဒနာမြန်မာနိုင်ငံမှာဖြစ်နေတဲ့အနေထားဘယ်လိုရှိလဲဆရာကြီ
းကဘာတဝမ်းပေါ့နေ့စဉ်ကောင်းကင်တဲ့လူနာပေါင်း10သန်းရှိတယ်လို့ပြောချင်တာရှိတယ်ကျွန်တော်ဗမာနိုင်ငံမှာလည်းနေ့စဉ်တော်တော်မိသားစုဆရာအောင်တယောက်နေတဲ့လူနာတွေကြည့်တဲ့အခါမှာနေ့စဉ်လို့ကောင်းကင်တဲ့ဝေဒနာကတော့အနည်းဆုံးကျွန်တော်လူတစ်နေ့30လောက်ကြည့်ကြရဆိုရင်5-6ယောက်ကတော့ကောင်းကင်တဲ့ဝေဒနာပါနေရပဲလေ
ဟုတ်ကဲ့ဆရာကောင်းကင်တာတွေကအဓိကဘာကြောင့်ဖြစ်ရတာလဲဆရာကြီ
းကောင်းကင်တဲ့ဝေဒနာကိုဖြစ်ပြတဲ့အကြောင်းချင်းပေါ့ကောင်းကင်တဲ့ဝေဒနာအမျိုးမျိုးပေါ့နော်လေးမျိုးလောက်ဆရာအောင်များသတ်မှတ်ထားတာရှိတယ်ပထမတော့ဒီတိုင်းပြောနေကြတဲ့ tension headache လို့ခေါ်တာပေါ့နော်ဒီစိတ်ပီစီမှုကြောင့်အမဥကောင်းရဲ့အနေထားမှမှန်လို့အစားအသောက်ပြက်ကွက်သွားတဲ့အခါမှာဘယ်လိုနဲ့ဘာမှမစားလိုက်ဘူးညနေပဲကောင်းကင်တာမျိုးတွေနောက်ရေတက်ခန်းချောက်သွားလို့ကောင်းကင်တဲ့အကြောင်းတွေပေါ့နော်ဒါဒီကအများစုကတော့ tension ကြောင့်ပေါ့နော်ဖြစ်ရတဲ့ကောင်းကင်ထဲမှာပါတယ်ဘလို့ကောင်းကင်လဲဆိုတော့နှစ်ထင်းနှစ်ဖက်ဖိုးပြီးတော့ကြိုက်တာပြေပင်းစီးထားသလိုကြိုက်တယ်လို့ပြောကြတယ်အချို့လိုမိနစ်30ကြာလောက်အောင်ကြိုက်တာမပြောက်ဘူးပေါ့နော်အဲ့ရနေလုံးနာရီလေးဒီတစ်ခါလေ3-4ရက်လောက်အထိကိုမပြောက်ဘဲနဲ့ခေါင်းကြိုက်နေရတယ်အဲ့ဒီကနေမှ migraine လို့ပြောတဲ့ခေါင်းကြိုက်မျိုးလည်းရှိတယ်ဟ kau tu cang kaitau, nanti setiap setu ni, kau ni ane tu le kaitai, nanti tu 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 mili lu piore, lu malu ni mana migraine pi lu lu le ni aje, ada migraine kaitai ke tu tu cang muat, lain yang ni, yang tak bani, yang lain lu cang tu kau bukaitai, ada ni suanya nene, ada ni jani ane kau bukaitai, tu migraine tu tu cang le siwal dong. ที่ทับอยู่ปอลาแล้วก็เนาะโอเคเสียนอกจากนี้ว่าที่กองไก่ได้นอกจากนี้ว่าเราคลาสเตอร์เฮดิโกะกองนี้เนี่ยนะแต่ว่ามาองค์แค่เนี่ยก็เนาะกองนอกเดือดเลยตัวใหญ่กององค์แค่เนี่ยทุกที่เป็นแบบเนี้ยนะมีนายองนายูน่ามาก็เนาะเมื่อลงที่ฮันนี่เนี่ยเอาเนี่ยคือเขาจะเนี่ยเทนี่ที่กล้วยมันจะเปล่าเปล่ากล้วยอ่ะเปลี่ยวไปด้วยแบบเนี้ยนะไม่คนที่เราอยากนี่ได้เลยแล้วเมื่อยี่จ่าเลยนายยี่จ่าวินะห้องไปได้เลย
อันนี้คลาสเตอร์เฮดิคลูคอร์เรดิเตเนียเรโกองทูบิโอไกด์ดามิวาชูอันนั้นนี่จังบางทีมุ่ยนั่นนี่กัสนั่นนี่อินโดซีนนั่นนี่อะไรมีอันนั้นเป็นนี่จังที่ไกด์ดามิวาชีเลยโอเคเสียนอกจากยอดีกองไกด์เดียมิวซาเลชิดีแล้วเสียฮอร์โมนจังเป็นเด็กกองไกด์ดาวน์เนาะอะไรก็เราอันนี้ว่ามีมีอาจุมาอันนี้ว่ามีสุราเกลียมีอะไรอยากจะไปพูดเรื่องเชิงว่ากองไกด์เด็กคงเชื่อเชิงว่ากองไกด์ดาวน์เลยดีฮอร์โมนจังเลยจังเลยอะไรก็เราอดีตก็จังเลยเ
ဒီကနေ့ကမထနိုင်တော့ဘူးခေါင်းကြီးအောင်ခဲပြီးတော့ခေါင်းကြီးဒါအရက်ကြောင့်ဖြစ်တဲ့ခေါင်းကြီးဒါနောက်တစ်ခုကတော့ခေါင်းကိုထိခိုက်ပြီလို့ပေါ့နော်ဆယ်ဘင်းပေါ်ပြုတ်ကြတယ်ခေါင်းကိုတန်ရရသွားတယ်ကျခေါင်းကိုလက်သေးနဲ့ထိုးထားတယ်နောက်တစ်ခါကျတော့သူဖြားတက်တဲ့ခါပေါ့နော်ဘလို့ဖြားပဲဖြစ်ဖြစ်ကိုပြင်တက်လာရင်ခေါင်းကိုက်တယ်နောက်တစ်ခုကနှာခေါင်းကြောင့်ခေါင်းကိုက်က ကျွန်တော်တို့ကအဲ့ဒီကနာကြောင့်ခေါင်းကိုက်တယ်နောက်ကဟောတော့ကားကြီးမိကုံးငွေတွေထွက်တယ်ဟိုကားပြီးရမ်းကြတော့မိကုံးငွေတွေနဲ့ဝန်ထုံနေတယ်အဲ့ကမိစက်တွေမောင်းရတယ်ပေါ့မိမလာလို့ဒီမိစက်ကထွက်တဲ့အငွေတွေကြောင့်လည်းခေါင်းကိုက်တယ်လူတွေရှိတယ်နောက်တစ်မျိုးကတော့အဲ့ရင်နဲ့ဟောက်တဲ့တယ်လူတွေပါအဲ့တော့ဟောက်တဲ့သူတို့အသက်ရှင်လမ်းကြောင်းကတိတ်တိတ်ဆိုးသွားတယ်ဟိုနောက်ကိုသူ
ကျောကပချေကမှာမူတည်ပြီးတော့ကောင်းကိတ်လက္ခဏာဖြစ်တာအဲ့တော့ကောင်းကိတ်တိုင်းကျွန်တော်တို့ကကြောက်စရာလားဆိုတော့လည်းခုနပြောလိုအများစုကရှစ်ဆန်၅ရာခင်တုန်းကခုနပြောတဲ့တန်ရှင်ထက်တွေလို့ခေါ်တဲ့စိတ်ဖြစ်စီမူကြောင့်ဖြစ်တဲ့ယောဂါတွေကိုကောင်းကိတ်ပြောက်ကလေးတစ်ချိန်တစ်ချိန်တက်လိုက်တာနဲ့ဒါခါကျရင်အနာယူလိုက်တာနဲ့ရှင်များများတက်လိုက်တာနဲ့ပဲပြောက်သွားတာလေးများပါတယ်ဟုတ်ကဲ့ဆ
ကျွန်တော်ဆောင်းနေရတာကိုခေါင်းကိုက်တာဟာလေးဖြတ်တာနဲ့တွဲတတ်တယ်။ဦးနောက်အမီးရောင်နဲ့တွဲတတ်တယ်။ခေါင်းနောက်ထဲမှာပရင်းကျူးမလို့ခေါ်တဲ့ဦးနောက်ကင်စာတွေဦးနောက်အကြိတ်တွေနဲ့တွဲတတ်တယ်ဆိုတာလည်းကျွန်တော်အများနဲ့သိရှိရတဲ့ကြောင့်လူတွေကိုကျွန်တော်ကခေါင်းကိုက်ရင်ဘယ်ဟာတွေကတော့အရိချာမယ်အလန်နီလက္ခဏာတွေပေါ့နော်သူအလန်နီပြလိုက်တယ်။ ဒီလိုမျိုးကောင်းကိုက်တာတော့ကျွန်တော်ဆောင်ပြသဖို့လိုပြီးစစ်ဖို့လိုပြီးပေါ့နော်အဲ့ဒါတွေကပါတယ်လဲဆိုလို့ရှိရင်တာမန်ကောင်းကိုက်တာကောင်းကိုက်ပြောက်စေတစ်ချိန်တစ်ချိန်တောက်လို့မတက်တာဘူးတောက်ရတဲ့ပူပူဆိုးလာတယ်ပေါ့နော်မခံရနိုင်အောင်ခံစားရတယ်ဆိုရင်တော့ဒါဟာဆောင်ပြသင်ပြီနောက်တစ်ခုကကောင်းလေးကိုက်တယ်ကောင်းကိုလည်းအသိမကြခင်ကဖြစ်ခိုက်ထားတယ်ပေါ့နော်ကောင်းကိုထိုင်ရရထားတယ် င်းမှာဘုံတော့ထင်မှရှိတယ်ဖီးယားကိုသွားများစီတာပေါ့နော်ဖီးယားတွေများလို့ကောင်းကင်တာမျိုးလည်းသိအရေးကြီးပါတယ်ဒါမျိုးများဖြစ်နေမလားဆိုပြီးတာဆောင်းကိုပြတ်လာတယ်ပါတယ်နောက်တစ်မျိုးကတော့ကောင်းကင်တဲ့ဝေဒနာနဲ့အတူအားလေးရှာလေးပေါ့စက်တွေလုံမရတော့ဘူးအာယုံတွေဝေဝါးလာတယ်အရင်တော့ဖြစ်ဖြစ်တာတွေမမှတ်မိတော့ဘူးဆိုရင်တော့လေဖြတ်တော့မလို့ကောင်းကင်တာဒါမျိုးလက္ခဏာတွေပါလာရင်ကောင်းကင်ရင်လည်းပြုတ်တယ်အန်တယ်နော်တော့သူကျော်ပြတ်ပြီလားပေါ့အဲအဲ့လိုဖြစ်လာအရင်ကပြုတ်အန်လဲမနိုင်ဘူးထိုးထိုးပြီးတော့အန်နေဆိုတာမျိုးဆိုရင်တော့ပြန်အောင်ပြသမယ်နေသားမျိုးဖြစ်ပါတယ်နောက်ထပ်ခေါင်းကိုက်ပြီးတော့ဇက်ခိုင်တာပေါ့နော်တော်တော်များများတော့ဒါကိုအုံလွဲတယ်လို့ပြောကြပါတော့ဟိုဘက်ဒီဘက်လှည့်မင်းရဘူးခေါင်းကြီးတောက်နေတာကိုပြောတာဒါပေမဲ့ဆရာဝန်တွေကဒီပေါ်မှာခုနောက်အမေးရောင်နဲ့ meaning jitis ဆိုတာရှိတယ်အဲ့ဒါကဖျားလဲဖျားမယ်ခေါင်းလဲကိုက်မယ်ဇက်ကိုကျွန်တော်တို့မပြီးတော့မေးစီနဲ့ဒီဘက်ကိုထိခိုင်းတဲ့ခါမှာတော့ထိလို့မရအဲ့ဒါမျိုးစတဲ့အလန်ဒီလက္ခဏာပေါ့နော်
ဟုတ်ကဲ့ဆရာကြီးဒီခေါင်းကိုက်တာအများစုကဒီခုနကပြောတဲ့တန်ရှင်ကြောင့်စိတ်ဖိအားတွေကြောင့်ဖြစ်တာဖြစ်တဲ့အတွက်မကိုက်အောင်ကာကွယ်နိုင်တဲ့အနေအထားမျိုး
ဒါကတော့စိတ်ဖိစီးတယ်လို့ပြောထားတဲ့အတွက်ကြောင့်စိတ်ဖိစီးမှုတွေကြော့ကြအောင်လုပ်ရမှာပေါ့နော်အဲဒီတော့လွန်မင်းပူပန်သွက်တာတွေမဖြစ်တာတွေကိုကြိုတင်တွေးတာတွေဒီလိုမျိုးစိတ်ကိုအားယူ ado relaxation lo kho da bo ba le so lo shin kaung chauk sha mu de chin gan ni lu ba me pe nya kwi da bo aw mo chi da bo no aw computer de ba ye cha yi chi ne so ya ba so computer ko myet si ne tae de niya ma tha ma bo mo ni me kaung ya ni tha ku na ba de kaung poun san chaung lo kaung kai tan ya o aw aw ngouk chi ya da myo de taw ka motor car ne khyi twa me cha yi twa ma me so lo shin kaung ne mi tha de pe yo ngai tha de kaung poun san ma man mu ai de chaung kaung li yo tae man ni aw le bin yo khwa tha de kaung li de ne twa ma myo de bo no naw a sa go
မှန်မှန်စားပါမယ်။အခုကရေကိုမှန်မှန်တောင်းပြီးရက်ခန်းချောင်းရင်လည်းအောက်ကြိုက်ကြပါတယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တိုင်းရင်သတင်းလောက်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နေဆက်ဒေသမှာရှိတဲ့တိုင်းရင်သတင်းတွေကိုတိုင်းရင်သတင်းတောက်တွေကစူးစီးတင်ပြပေးထားတာဖြစ်ပါတယ
ပါစင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဒီတပတ်ဖီဘာတန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့အနောက်ဘက်နယ်စပ်ဒေသရခိုင်အမျိုးသားနေမြေပြည်နယ်တိဆောက်ရေးကော်မတီယာယီနဲ့လူမှုအဖွဲ့အစည်းတွေကနေစစ်တွေမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မိုင်းခေါင်ဒုက္ခသည်စခန်းကရွာသား3ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတမရော်အရာရှိစစ်သည်6ဦးကနေပြစ်မှုကျူးလွန်ကြောင်းဝန်ခံခဲ့တယ်ဆိုတာနဲ့တောင်ပိုင်းရှမ်းပြည်တမရော် RCSS SSA ခေါင်းဆောင်တွေနဲ့ထောင်အောင်ဆန်းစုကြည်ဦးဆောင်တဲ့မြမအစိုးရတို့တွေ့ဆုံဆွေးနွေးမှုအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနန်းဟောမရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။သမိုင်းပညာရှင်ဒေါက်တာအေးချမ်းဦးဆောင်တဲ့အနောက်ဖက်နယ်စပ်ဒေသရခိုင်အမျိုးသားနယ်မြေပြန်လည်တည်ဆောက်ရေးကော်မတီယာယီနဲ့လူမှုအဖွဲ့အစည်းတွေစက်တင်ဘာလ18ရက်နေ့ကစစ်တွေမျိုးအာရီယန်စားတောက်ဆိုင်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။လက်ရှိရခိုင်ပြည်နယ်အခြေအနေဒုက္ခသည်တွေရဲ့အခြေအနေနဲ့ပြလဲတိဆောက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ကော်မတီတွင်းရေးမှူးဆရာတန်းထွန်းကပြောပါတယ်။အဲ့ဒီကော်မတီကနေပတ်ပေါင်းစုံပြည့်စည်နေတဲ့အနောက်ဖက်ဒေသရခိုင်မျိုးသားနယ်မြေကိုအခိုင်အမာပြန်လဲတိဆောက်ဖို့နဲ့လက်တလောချင်းနေမှာတရက်ခံပြည်သူတွေနဲ့ယာယီသိမ်းရှောင်နေရတဲ့ဒုက္ခသည်တွေစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုပေးဖို့တရက်ခံတိုင်းရင်းသားတွေရဲ့ဘဝလုံခြုံရေးနယ်မြေတည်တံ့ရေးလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးကိုပံ့ပိုးကူညီဖို့နဲ့ရခိုင်ရာကိစ္စတွေကိုဥပဒေအတွင်းကတောင်းဆိုရမယ်လို့သူကဆိုပါတယ်။ကော်မတီကိုအလိုတော်ပြစ်စရာတော့အပါအဝင်တတိပညာရှင်တွေရခိုင်လွတ်တော်ကိုယ်စားလှယ်တွေလူမှုအဖွဲ့အစည်းတွေပါဝင်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဒီလ၄ရက်နေ့ကစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်
။ကချင်ပြည်နယ်မန်စီမြို့နယ်မိုင်းခေါင်ဒုက္ခရစခန်းကရွာသား၃ဦးအသက်ခံရမှုနဲ့ပတ်သက်ပြီးဆွဲချက်တင်ခံစားရတဲ့တပ်မတော်ရာရှိ၆ဦးကနေပြစ်မှုကျူးလွန်ကြောင်းဝန်ခံခဲ့ပါတယ်။စတေမလာစကူရနီကမန်စီမြို့ခမရ3တိကိုစခန်းရှိတပ်မတော်စစ်ခုံရုံးကနေဒုတိယကြိမ်စစ်ဆေးချက်အရဝန်ခံလိုက်ခြင်းဖြစ်တယ်လို့မိုင်းခေါင်ကြေးရွာအုပ်ချုပ်ရေးမှူးဥပိတာဘောင်းတော်ကပြောပါတယ်။ဒီစစ်ဆေးချက်တွေကိုအထက်အာဏာပိုင်တွေကိုတင်ပြသွားရမှာဖြစ်လို့အမှုစီရင်ချက်မချနိုင်နေဘူးလို့လည်းဥပိတာဘောင်းတော်ကပြောပါတယ်။အသက်ခံရတဲ့စစ်ဘေးရှောင်3ဦးရဲ့မိသားစုဝင်တွေကတော့တရားမျှတဲ့စီရင်ချက်မျိုးကိုလိုလားပြီးသူတို့အနေနဲ့ထွက်လာမဲ့စီရင်ချက်တွေကိုစောင့်ကြည့်ပြီးမှဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ KBC တာဝန်ရှိသူဥတမော်နော်မိုင်ကပြောပါတယ်။မိုင်းခေါင်ကြေးရွာကက်သလက်တင်းတော်ကယ်ဆယ်ရေးစခန်းမှာနေထိုင်တဲ့မရမ်ဘရန်ဆိုင်အင်ခွန်ကန်အောင်လက်ပြနော်ခွန်3ဦးတို့ကိုပြီးခဲ့တဲ့မေလ25ရက်နေ့ညနေပိုင်းကနေဆန်းလုတ်ကန်မြေပြန်မှာတပ်မတော်ကနေဖမ်းဆီးခဲ့ပြီးစပ်ပြခံရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။
ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်မန်မိုင်မုံကောမြွာအနီးမှာထိုးစစ်ဆင်လာတဲ့မြမတပ်တော်နဲ့ TNLA တအန်းပလောင်တပ်ဖွဲ့တို့စက်တင်ဘာလ9ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးအရာရှိဗိုလ်မှူးတအကျော်ကပြောပါတယ်။အထူးသဖြင့်စက်တင်ဘာလ10ရက်နေ့နောက်ပိုင်းမှာမြမတပ်တော်ကနေထိုးစစ်ဆင်မှုပုံမှုပြုတ်လုလာပြီး19ရက်နေ့အထိတော့တိုက်ပွဲ9ကြိမ်ထိတွေ့မှုဖြစ်ပွားခဲ့တယ်လို့သူကပြောပါတယ်။အဲ့ဒီ19ရက်နေ့မနေ့ပိုင်းမှာနမ်ခမ်းမြို့နယ်ပဒံကျေးရွာအုပ်စုမန်ကန်ကျေးရွာအတွင်းမှာတပ်မတော်အင်အား30ခန့်ဝင်ရောက်လာပြီးရွာသား5ဦးကိုဖမ်းဆီးခဲ့တယ်လို့ရွာအုပ်ချုပ်ရေးမှူးနဲ့ကျောင်းထိုင်ဆရာတော်တို့တွားရောက်ထောက်ခံရမှာတော့4ဦးကိုပြန်လည်လွတ်မြောက်ပေးပေမဲ့ကျန်တယောက်ကိုတော့ဆက်လက်ဖမ်းဆီးထိန်းသိမ်းထားဆဲဖြစ်တယ်လို့မန်ကန်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်
မိုးဆက်မပြတ်ရွာသွန်းမှုကြောင့်ချင်းမြေနယ်မှာမြေပြင်မှုတွေဖြစ်ပွားပြီးလူနေအိမ်တွေပြောင်းရွှေ့ရသလိုကားလမ်းတွေလည်းပျောက်သောမှုတွေဖြစ်ပွားခဲ့ပါတယ်။တိသိမ့်မြို့နယ်ခိုင်ခမ်းမြို့မှာအန္တရာယ်ရှိလူနေအိမ်၁၀လုံးဖြိုချခဲ့ရပြီးဖလန်းမြို့မှာ၃အိမ်၊ဟာကားမြို့မှာ၃အိမ်နဲ့ကံပလက်မြို့မှာ၂အိမ်ပြောင်းရွှေ့ခဲ့ရတယ်လို့ချင်းမြေနယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ဝန်ကြီးဆလိုင်းအိုင်ဆက်ခင်ကပြောပါတယ်။မြေပြင်မှုကြောင့်ဝေဘူးလဖလန်းကားလမ်း၊ကလေးဖလန်းဟာကားလမ်းနဲ့ဟာကားကံကောလမ်းတွေဟာလည်းပျောက်သောသွားခဲ့ပြီးချင်းမြေနယ်လမ်းဦးစီးကဆက်ကြီးတွေနဲ့ရှင်းလင်းပြီးနောက်မှာကားသေးတွေသာတော်လာနိုင်ပေမဲ့ကလေးမျိုးကလည်းချင်းတောင်ကိုတက်မဲ့6ဘိန်းသားကုန်တင်ရင်ကြီးတွေပိတ်ပင်ထားရပါတယ်
။ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့နယ်ထဲမှာပိုင်ရှင်မဲ့တမလန်းတစ်90တန်ကိုချုံနယ်ရှင်းလင်းရင်အစိုးရဝန်ထမ်းတွေကနေတွေ့ရှိခဲ့ပါတယ်။အတုံးပေါင်း900ကျော်ရှိတဲ့အဲ့ဒီတမလန်းတစ်သုံးတွေကိုနောင်ချုံမြို့နယ်နဲ့တမိုင်လောက်ကွာဝေးတဲ့ဆမ်ဆဲအုပ်စုထဲကစိုက်ပျိုးရေးစီမံကိန်းတစ်ခုမြေလွတ်နေရာမှာစက်တမ်ဘာလ18ရက်နေ့ကတွေ့ရှိခဲ့ပေမဲ့ပိုင်ရှင်ကိုတော့မသိရှိရသေးပါဘူး။စိုက်ပျိုးရေးစီမံကိန်းမြေလွတ်မြေရဲ့အဖြစ်ထားရှိတဲ့အဲ့ဒီမြေနေရာကိုတစ်တော်ဌာနကအသုံးပြုဖို့တွားရောက်ရှင်းလင်းရမှာချုံထဲမှာဝက်ထားတဲ့တမလန်းတစ်တွေကိုတွေ့မိတယ်လို့နောင်ချုံမြို့နယ် SNLD ပါတီမြို့နယ်ဥက္ကဋ္ဌကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ဟာစက်တမလလယ်မှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်အပါအဝင်တပ်မတော်အကြီးအကဲတို့ကိုတွားရောက်တွေ့ဆုံခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘလို့ထူးခြားမှုတွေရှိနေပါသလဲဆိုတာနမ်ဟွန်ကနေတင်ဆက်ထားပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ခဲ့တဲ့ဒီခရီးစဉ်နဲ့ပတ်သက်လို့ကျင့်နဲ့အားရမှုတိတ်မရှိလာဘူးလို့ RCSS ခေါင်းဆောင်ပိုချုပ်ကြီးရစစ်ကရှမ်းဘာသာနဲ့ပြောပါတယ
်။ဘောဟိုင်မန်ဟန်ကြော်နဲ့မန်ဟန်ကြော်နဲ့ဘယ်ကဟောက်ခေါက်ကြော်လောင်ရဖို့ဆန်းစုကြည
်အားရကျေနပ်မှုရှိပါသလားလို့မေးလိုက်ရင်တော့အားရကျေနပ်မှုတော့မရှိခဲ့ပါဘူး။ဒါပေမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့အခက်ခဲကိုလည်းကျွန်တော်တို့နားလည်တယ်။အခုတော်အောင်ဆန်းစုကြည်တို့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းတို့လာပြီးတော့တွေ့ဆုံတာကလည်းအပြန်အလှန်နားလည်မှုတွေဆွေးနွေးဖို့ဖြစ်တယ်။ယုံကြည်မှုတည်ဆောက်ဖို့အတွက်ဖြစ်တယ်။အမြင်ကွဲလွဲနေတာတွေကိုနားလည်အောင်လာပြီးဆွေးနွေးရှင်းပြတာဖြစ်တယ်ဆိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့သူအများကြီးကြိုးစားရအောင်မယ်။တိုင်းဒါခေါင်းဆောင်တွေနဲ့အများကြီးတွေ့ဆုံရအောင်မယ်ဆိုတာကိုသိခဲ့ရပါတယ်။
ဒီခရီးစဉ်ကတက်မတော်ဒုတိယကကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့လည်းတွေ့ခဲ့ပါသေးတယ်တက်မတော်ဘက်ကအဖြစ်ချင်းဆုံးကတော့ DDR SSR လက်နက်ဖြုတ်သိမ်းရေးကိုအရင်လှုပ်စေခြင်းနဲ့အပေါ်ဗိုလ်ချုပ်ကြီးရစစ်ကအခုလိုပြောပါတယ
်လောင်ငမ်းရန်န်ခိုင်လိုက်နဲ့မန်တီမန်ကတက်မတော်ခေါ်ဆောင်ပါပိုဟက် DDR အကွမ်းဝမ်ခင်းရောက်ကွာ
ကျွန်တော်တို့ငင်းချမ်းကြီးကိုဖော်ဆောင်တဲ့နေရာမှာငင်းချမ်းကြီးလူလမ်းမှုကတယောက်နဲ့တယောက်မတူကြပါဘူးတက်မတော်ဘက်အမြင်ကတော့လက်နက်ချပြီးမှ DDR SSR လုပ်ပြီးမှငင်းချမ်းကြီးကိုဖော်ဆောင်ခြင်းကြတယ်ကျွန်တော်တို့ဘက်ကတော့သူတို့တွေနဲ့လက်သွဲပြီးသရားမျှသမှုရှိအောင်စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပုံစံဖြစ်အောင်လုပ်ပြီးမှငြိမ်းချမ်းရေးလုပ်ပြီးမှပဲလက်နက်ဖြုတ်သွင်းရေးကိစ္စဆွေးနွေးရမယ်လို့မြင်တယ်
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဟာမြန်မာအစိုးရနဲ့ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးထားပေမဲ့လည်းမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခတွေအစဉ်လွတ်လို့ဖြစ်ပွားနေခဲ့ပါတယ်။ဒီလိုစစ်ရေးပဋိပက္ခတွေဆက်လက်မဖြစ်ပွားဖို့ဒုတိယတပ်မတော်ကကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံမှုမှာနှစ်ဖက်ဆွေးနွေးခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်မွန်းကအခုလိုပြောပါတယ်
ဒီတိမမှုတွေချုပ်ပြီးမို့တပ်တွေလမ်းကြောင်းတွေထားပြီးတော့ကျွန်တော်တို့အပြန်လန်းဖြည့်သိမ်းမှုတွေမဖြစ်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့ဆွေးနွေးညှိနှိုင်းတာရှိပါတယ
် RCSS SSA အနေနဲ့ပြည်내အစ်စ်နယ်ပြည်ထောင်စုအစ်စ်အပြစ်ခတ်ရက်စဲရေးသဘောတူစာချုပ်မှာအစိုးရနဲ့အချက်30တချက်သဘောတူလက်မှတ်ရေးထိုးထားပေမဲ့တတ်တည်နေရာတတ်နေရာချထားရေးအပိုင်းမှာရှင်းရှင်းလင်းလင်းသဘောတူထားတာမျိုးမရှိသေးပါဘူး RCSS ရဲ့ခရီးစဉ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရလာတဲ့နောက်ပိုင်းနိုင်ငံတော်အတိုင်ပင်ခံကိုဒေါန်ဆန်းစုကြည်နဲ့ပထမဆုံးတွေ့ခဲ့တဲ့ခရီးစဉ်ဖြစ်ပါတယ်ရှင
်။ဆက်ပြီးတော့မွန်နိုင်ငံရေးပါတီနှစ်ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့ပေါင်းစည်းနိုင်ရေးအတွက်ပေါင်းစည်းရေးကိုလိုလားတဲ့နှစ်ဖက်ပါတီကပါတီဝင်တချို့တွေဦးဆောင်ပြီးရမ်ညအင်အားစုဆိုတဲ့အမည်နဲ့လှုပ်ရှားမှုတွေပြုလုပ်နေတာပါ။ဒီအင်အားစုအနေနဲ့ပေါင်းစည်းရေးကိုလှုပ်ဆောင်နိုင်မလားပါတီအသစ်ထက်မှန်ဖြစ်ပေါ်လာမလားဆိုတဲ့အခြေအနေတွေဟာမေးခွန်းထုတ်စရာဖြစ်လို့နေပါတယ်။ဒီအခြေအနေကိုမင်းစနိုင်ကနေစူးစီးတင်ဆက်ထားပါတယ
်။ရမညအင်အားစုရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးအင်အားစုမှပါဝင်နေတဲ့ဒေါက်တာမင်းဆိုးလင်းကအခုလိုပြောပါတယ
်။မွန်နေညညို့ဖို့မွန်နေတပတ်ကြီးဖြစ်ဖို့မွန်နေအင်အားရှိဖို့အားတော်ပဲပြည်သူကိုဆင်းပြီးတော့ချပြပြီးတော့ဖြစ်နေတဲ့အလားအလာတွေကိုသူတို့စီကအကြံဉာဏ်တွေရသည်မြတ်ရယူနေခြင်းဖြစ်တယ်အဲ့ဒါကိုလည်းအချိန်ကတည်းကရှိပါတယ်အချိန်က
ဒီနေ့ဒီဇမလာကုန်ပြီဖြစ်ပါတယ်ဒီဇမလာကုန်ဝိုင်းရင်ပြည်သူစီကရလာတဲ့အကြံကောင်းညာကောင်းတွေပေါ်မူတည်ပြီးတော့စီယူပွဲကြီးတစ်ခုကိုကွန်ဖရင့်တစ်ခုလောက်လုပ်ဖို့ရွေးထားပါတယ်ရှေ့ဘယ်လိုဆက်သွားရမလဲဆိုတော့အင်အားစုကြီးတစ်ခုကနေချမှတ်ပြီးတော့ရှေ့လုံးစုံချသွားမှာဖြစ်ပါတယ်ရမညာအင်အားစုဟာနောက်ထပ်မွန်ပါတီအသစ်တစ်ခုထပ်တည်ထောင်ဖို့မဟုတ်ဘူးဆိုတာကိုလည်းအင်အား
တယ်။မွန်တွေမှာပါတီ၃ပါတီရှိခဲ့လို့မွန်တွေမဲတွေရှုံနေတဲ့ကြားမှာနောက်ထပ်ပါတီအသစ်တစ်ခုထပ်ပေါ်လာမှာကိုစိုးရိမ်နေကြပါတယ်။ရမညာအင်အားစုပေါ်လာတဲ့နေဌာနပတ်သက်ပြီးမွန်နိုင်ငံရေးကိုအနီးကပ်လစ်လာစောင့်ကြည့်နေတဲ့မင်းမင်းຫນွယ်ကအခုလိုပြောပါဗျာ။
ကျွန်တော်တို့အနေနဲ့ကတော့ဒီအင်အားစုပေါ်လာတာကမော်တော်တော့ကောင်းတဲ့နေသားပေါ့ဒီအင်အားစုကလည်းနိုင်ငံရေးရပြန်လဲပြီးတော့ရှင်းပါလာအောင်ဆောင်ရွက်တဲ့အင်အားစုလိုပဲတော့မြင်တာပေါ့အင်အားစုတွေအားလုံးပူးပေါင်းပါဝင်ဖို့ရှိပဲနဲ့ကုဘာသာကိုပါတီအစ်တထောင်လိုက်မှဆိုရင်တော့မကောင်းဘူးပေါ့ညီတကာလှုပ်ပြီးတော့မှညီတကာနဲ့ဆုံးဖြတ်ချက်အတိုင်းသွားမှဆိုရင်တော့ဒါမော်တော်ဆက်ပေါ်တော့အကျိုးများလိမ့်မယ်လို့ယူဆတာပေါ့နော်
လက်ရှိမှာတော့မွန်တီတလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်မျိုးသားပါတီနှစ်ပါတီကနေထုတ်ပယ်ခံရတဲ့သူတွေအနာပယ်ခံရတဲ့သူတွေတတိပုဂ္ဂလကိုယ်စားလှယ်တွေပါတဲ့ယမညအင်အားစုဟာမွန်တမျိုးသားလုံးကိုကူစားပြုတဲ့ပါတီတစ်ခုပေါ်ထွက်လာဖို့အတွက်မွန်လူထုတွေရဲ့သဘောထားဆန္ဒကောက်ယူလျက်ရှိနေပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
သမိုင်းပညာရှင်ဒေါက်တာအေးချန်ဦးဆောင်တဲ့အနောက်ဖက်နယ်စပ်ဒေသရခိုင်မြို့သားနယ်မြေပြန်လည်တည်ဆောက်ရေးကော်မတီယာရင်နဲ့လူမှုအဖွဲ့အစည်းတွေကနေစစ်တွေမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မန်စီမြို့နယ်မိန်ခေါင်ဒုက္ခတဲစခန်းရွာသား3ဦးအသက်ခံရမှုနဲ့ပတ်သက်ပြီးဆွဲချက်တင်ခံထားရတဲ့တပ်မတော်အရာရှိစစ်တီ6ဦးကနေပြစ်မှုကျူးလွန်ကြောင်းဝန်ခံခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဒါကတော့တရင်သတင်းတွေကိုစူးစီးတင်ပြထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
တောင်ဆူရနိုင်ငံမှာကမ္ဘာအဆိုးဝါးဆုံးစားနပ်ရိက္ခာရှာပါမှုအငတ်ဘေးအကျပ်တဲတွေကြာရောက်ရတာဟာမုခောင်ရေရှားမှုရေကြီးမှုတို့ကြောင့်မဟုတ်ဘဲလူတို့ဖန်တီးတဲ့ပဋိပက္ခကြောင့်သာဖြစ်ပါလေ။တမရဆယ်ဗာကီယာနဲ့ဒုတိယတမရဟောင်းရီယက်မရှာတို့ရဲ့အာဏာလုပွဲဟာ2013ခုနှစ်နောက်ပိုင်းမှာပြည်ရင်းစစ်တရအဖြစ်မြင့်တက်လာခဲ့တာဖြစ်ပါလေ။2018ခုနှစ်အစောပိုင်းမှာဆူဒန်နိုင်ငံတချို့ဒေသတွေမှာအငတ်ဘေးကျနေပြီလို့ကြေညာခဲ့ပေမဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့တစိုက်တဒေသနဲ့အစောတလျင်ဆောင်ရွက်ကြိုးပမ်းမှုကြောင့်လေးလအကြာမှာအငတ်ဘေးအန္တရာယ်ကနေပြီးတော့မိမ့်မိန်ပြက်ပြားသွားခဲ့ပါတယ်။ဒါပေမဲ့လည်းတောင်ဆူဒန်တနိုင်ငံလုံးရဲ့စားနပ်ရိက္ခာမလုံလောက်တဲ့အခြေအနေကတော့ဆိုးဝါးတဲ့အခြေအနေမှာပဲရှိနေပြီးတိုင်းပြည်လူဦးရေထက်ဝက်ဖြစ်တဲ့6တန်းလောက်ဟာအဆက်ငတ်လို့တည်ရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။အမေရိကန်ပြည်ထောင်စုဟာတောင်ဆူဒန်နိုင်ငံကိုစာနာမှုအကူအညီတွေအများဆုံးပေးကမ်းနေတဲ့နိုင်ငံဖြစ်ပါတယ်။2013ခုနှစ်ကစပြီးတောင်ဆူရန်ပြည်သူလူထုကိုစာနာမှုအထောက်အပံ့ပေးလာခဲ့တာဟာဒေါ်လာ 1.8 ဘီလီယံနီးပါးရှိလာခဲ့ပြီဖြစ်ပါတယ်။ဒီအကူအညီတွေဟာတောင်ဆူရန်ကနေအိမ်နီးချင်းနိုင်ငံတွေစီထွက်ပြေးနေရသူတွေအတွက်လည်းပါဝင်ပါတယ်။2019တနှစ်ထဲမှာတင်အမေရိကန်ဒေါ်လာတန်ပေါင်း930နီးပါးထောက်ပံ့ခဲ့ပြီဖြစ်ပါတယ်။တောင်ဆူရန်နိုင်ငံမှာအရေးပေါ်အကူအညီတွေဖြန့်ဝေရေးအတွက်အကြီးမားဆုံးသောအသားအစီးကြီးတစ်ရပ်ကတော့ဒုက္ခရောက်နေသူတွေစီကိုအကူအညီတွေရောက်ရှိရေးအတွက်သွားလာရေးအခက်အခဲနဲ့ဈေးအကုန်အကျကြီးမားလွန်ကျင်ပေဖြစ်ပါတယ်။ဒါ့အပြင်တောင်ဆူရန်နိုင်ငံဟာအကူအညီပေးရေးဝန်ထမ်းတွေအတွက်အသက်အန္တရာယ်အကြီးမားဆုံးတိုင်းပြည်လဲဖြစ်ပါတယ်။2013ခုနှစ်ဒီဇင်ဘာလကစလို့အကူအညီပေးရေးဝန်ထမ်းပေါင်း85ရောက်အသက်ခံခဲ့ရပါတယ်။ဒီနှစ်ဇန်နဝါရီလနဲ့ဇူလိုင်လအတွင်းစာနာမှုထောက်ပံ့ရေးကိုဟန်တားတဲ့ဖြစ်ရပ်ပေါင်း630ခန့်ရှိခဲ့တယ်လို့ကုလသမဂ္ဂကဆိုပါတယ်။အဲ့ဒီအထက်က36ရာခိုင်နှုန်းဟာစာနာမှုအထောက်ပံ့ပေးသူတွေအထောက်ပံ့ပစ္စည်းတွေဒါမှမဟုတ်အရက်ဖက်အဆောက်အုံတွေကိုအကြမ်းဖက်တက်ခိုက်တာတွေဖြစ်ပါတယ်ဒီနေ့အတွင်းအခုအချိန်ထိလုံခြုံရေးနဲ့ပတ်သက်တဲ့ပြဿနာပေါင်း28ခုဖြစ်ပွားခဲ့ပြီးကယ်ဆယ်ရေးဝန်ထမ်း300ခန့်ကိုသူတို့တာဝန်ထမ်းဆောင်နေတဲ့နေရာကနေဘေးကင်းရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်ဒ တစ်ချိန်တည်းမှာပဲစာနာမှုအကူအညီပေးရေးအဖွဲ့တွေကတခါတလေသူတို့ရဲ့သွာလာလှုပ်ရှားမှုတွေကိုအစိုးရကိုယ်တိုင်ကကန့်သတ်ထားတယ်လို့ညှိတွားကြပါတယ် USAID အမေရိကန်နိုင်ငံကဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူး Mark Green ကသူတို့အနေနဲ့တောင်ဆူဒန်လူထုကိုထောက်ပံ့ကူညီနေတာမှန်ပေမဲ့အခြေအနေဟာဆိုးတဲ့ဆိုးဝါးလာနေတဲ့အတွက်အမေရိကန်ရဲ့မူဝါဒဟာလျော်ကန်တင့်မြတ်ရလားဆိုတာကိုလည်းပြင်းပြထန်ထန်ပြန်လည်သုံးသပ်ရမယ့်အခြေအနေကိုရောက်နေတယ်လို့စက်တင်ဘာလ၂ရက်နေ့မှာတွားခဲ့တဲ့တောင်ဆူဒန်ခီးစဉ်အတွင်းမှာပြောကြားခဲ့ပါတယ်။တောင်ဆူဒန်ရဲ့စာနာမှုအကူအညီလိုအပ်ချက်အခြေအနေဆိုးဝါးလာနေတာကိုအတိအမှတ်ပြုဖို့နဲ့ပြန်ပြင်ဖို့အတွက်၎င်းအခုဆင်နွှဲနေတဲ့ထိုးစစ်တွေကိုရပ်ဆိုင်းပြီးအမြဲတမ်းအပြစ်ခံရဆဲတိဆောက်ဖို့ကို၎င်းစာနာမှုအထောက်ပံ့ပေးပို့ခြင်းကိုဟန်တာနောက်ဆက်နေတာကိုအဆုံးသတ်ဖို့၎င်းအကူအညီပေးတဲ့အဖွဲ့အစည်းတွေစီကအခွန်ကောက်ခံတာကိုဖျက်သိမ်းဖို့နဲ့အဓိပ္ပာယ်ပြည်ဝသောငြိမ်းချမ်းရေးဖြစ်စဉ်ကိုဖော်ဆောင်ဖို့တမရကီယာနဲ့သူ့အစိုးရအဖွဲ့တို့ကိုအမေရိကန်အစိုးရကတိုက်တွန်းကြောင်းပြောကြားသွားခဲ့ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
ခုနားဆင်ခဲ့ကြရတာကတော့ American ဆိုရရဲ့အဘော်ဖြစ်ပြီး VO ရဲ့သဘောထားအမြင်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင
်။ဒေါ်ရရှိနေရှင်မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြားမှာတိမခံနိုင်မှုတွေရန်လိုမုန်းတီးမှုတွေကြောင့်ပြဿနာတွေမကြခဏကြုံနေရပါတယ်။မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲ။လူမှုအတိုင်းအဝိုင်းကြားမှာမတူကွဲပြားမှုတွေရှိနေပေမဲ့ငြင်းငြင်းချင်းချင်းအတူရှင်တွဲနေနိုင်အောင်လို့ဘယ်လိုလုပ်နိုင်မလဲဆိုတာကို VOE ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ပြီးတော့ဆွေးနွေးခြင်းတဲ့သူတွေ VOE ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်တယ်လို့VOE ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြရသည်ရှင်။အခုတော့နိုင်ငံတကာသတင်းနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မှောင်ကတလှည့်ပြောပြပေးပါရှင
်။မြောက်ကိုရီးယားနိုင်ငံပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးပွားရေးဆိုင်ရာတန်ခတ်ပိတ်ဆို့မှုသစ်တွေချမှတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရန်အန္တရာယ်ရှိနေချိန်မှာမြောက်ကိုရီးယားအစိုးရနဲ့ကုန်သွယ်ရေးလုပ်နေတဲ့လူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်မှတ်ထားအရေးယူပိတ်ဆို့လိုက်တာဖြစ်ပါတယ်။အင်အားကောင်းလာနေတဲ့ဟာရီကိန်းမာရီယာဟာအတ္တလန္တိတ်သမုဒ္ဒရာတွေကဒီတာဆန်ဂေကော့စ်ကျွန်းစုတွေဘက်ကိုဦးတည်သွားနေပါတယ်။မုန်တိုင်းအရှင်ကြောင့်ပွဲတိုရီကိုကျွန်းနဲ့ဒိုမီနီကန်သမ္မတနိုင်ငံတွေမှာလည်းမိုးသီးထန်စွာရွာနေပါတယ်။တောက်ကြနေအစောပိုင်းလောက်မှာတော့ဘာဟာမာကျွန်းအရှိတောင်ဘက်ကိုမုန်တိုင်းဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်။နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့အထွေထွေညီလာခံကိုတက်ရောက်နေကြတဲ့တန်တမန်တွေကြားမှာရခိုင်ပြည်နယ်အရေးကိစ္စကအဓိကထားဆွေးနွေးစရာတစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်။ရိုဟင်ဂျာတွေအလုံးဟင်းနဲ့ထွက်သွားနေတဲ့ပြဿနာကိုအားလုံးကစိုးရိမ်နေကြတာဖြစ်တယ်လို့ဆိုပါတယ်။နှိမ်နင်းမှုတွေကြောင့်အောင်လို့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကိုရောစစ်တပ်ခေါင်းဆောင်တွေကိုပါအမေရိကန်အစိုးရကဖိဖိစီစီပြောနေတယ်လို့လည်းကြားသာပင်းနေတဲ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုတိုင်ဒေါအောင်ဆန်းစုကြည်ကိုဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့တပါပတိဗိုလ်ချုပ်ကြီး Joseph Dunford ကလည်းတမတော်အကြီးအကဲကိုဖုန်းနဲ့ဆက်သွယ်ပြီးတော့ဒီလောက်ရက်တွေဆက်လုပ်နေလို့မရဘူးဆိုတာပြောကြားခဲ့တယ်လို့ဒီကုလသမဂ္ဂဆိုင်ရာတပ်အမတ်ကြီးနီကီဟေလီကပြောပါတယ်။ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့သူတိုက်ရိုက်စကားပြောဆွေးနွေးခဲ့တယ်လို့အထွေထွေညီလာခံတက်နေတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းပြောပါတယ်။တခါဂျမ်မန်နိုင်ငံဝန်ဂျာယီဝန်ကြီး Sigma Gabriel ကလည်းရိုဟင်ဂျာတွေအကြမ်းဖက်ခံရတာနဲ့ဒုက္ခတွေထွက်ပြေးနေတာကိုဥပမာပေးပြီးတော့ဖြစ်လာတဲ့ပြဿနာကိုဆော့ဆော့ဆီဆီဂိုင်တွေတင်တယ်လို့ကြားသာဘေးနေကအထွေထွေညီလာခံမှာမိန့်ခွန်းပြောသွားပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမျက်မှောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်ဆပိုက်ဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်ကျမကဆုမမဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America,
Washington.